Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်။2018ခုနှစ်မတ်လ3ရက်တောက်ချနေမနေ့ကင် VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိဓာတ်ရိုက်အသံလွှင့်နေပါပြီရှင်။ကျွန်မဆုမြတ်ပါပါရှင်။အခုတောက်ချနေမနေ့ဖက် VOA အစီအစဉ်တွေကိုစီစဉ်တင်ဆက်ပေးသွားပါမယ်
။မင်္ဂလာမနေ့ကင်ပါရှင်။ကျွန်မကခင်မျိုးတက်ပါဒီမနေ့ကင်သတင်းတွေကိုမနန္ဒာချန်နယ်အတူကြီးညာပေးမှာပါ။အမေရိကန်ရွေးကောက်ပွဲကိုရုရှားကနေဝင်ရောက်ဆက်ဖက်တဲ့ဆိုတဲ့ဆွဆွဲမှုအတွက်ဗဟိုအစိုးရရဲ့ဘယ်စုံစမ်းစစ်ဆေးမှုမျိုးကိုမဆိုနိုင်ငံတော်ရှေ့နေချုပ်အစ်စ်ကစိန်ခေါ်လိုက်ပါပြီ။ပြင်သစ်သမ္မတရွေးကောက်ပွဲမှာထိတ်ဆုံးကနေပြေးနေတဲ့လွှတ်တော်မဟာအရေးယူခံရမယ့်အခြေအနေကိုရောက်နေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့ရိုဟင်ဂျာမွတ်စလင်တွေကိုအစိုးရကနေတံခါးဆင်းကောက်ယူတော့မှာပါ။ဒီလိုထူးခြားတဲ့သတင်းတွေကြားမှာပါမဆုမြတ်မွေ
။အခုမနေ့အစီအစဉ်တွေထဲမှာဆိုရင်တော့ဒီချင်းပြည်နယ်ထန်တလန်မြို့ကအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲမှာပါကိစ္စတွေကိုသဘောတူခဲ့ကြပါတယ်လေ။တခါ88မျိုးဆက်ခေါင်းဆောင်တွေတည်ထောင်ဖို့စီစဉ်နေတဲ့နိုင်ငံရေးပါတီကဘလို့ပါတီမျိုးဖြစ်မှာလဲဆိုတာတွေကိုထောက်လွှင့်ပေးဖို့ရှိပါတယ်။ဒါတွေမက VOA အတန်လွှင့်ဌာနကြီးကနေဘာဘာမျိုးစုံနဲ့စတင်အတန်လွှင့်ခဲ့တာအခု85နှစ်ပြည့်သွားခဲ့ပါပြီ။
ရင်တော့ကျွန်တော်တို့ခင်မာတော့ရေဒီယိုတစ်မျိုးပဲရှိတာပေါ့
VOA ဆိုတာမြန်မာပြည်ရလူတွေကအရန်ကိုနားထောင်နေအခုဆိုကြည့်ရှုတဲ့ဌာနကြီးတွေဖြစ်တဲ့အတွက်ဂုံသေးခါကိုမြင့်တင်ပေးတဲ့အတွက်လည်းအထူးကိုယ်ယူပါတယ်အထူးကျေးဇူးတင်ပါတယ
် VOA မြန်မာဌာနမှာတာဝန်ထမ်းဆောင်ခဲ့ကြတဲ့ဝန်ထမ်းဟောင်းကြီးတချို့ရဲ့အခုလိုမျိုးအမှတ်တရစကားတွေပါဝင်တဲ့ VOA 85နှစ်ပြည့်ပွဲအကြောင်းကိုအပြည့်အစုံကြားကြရပါမှာရှင်နောက်ပိုင်းကျရင်လဲသွေးတိုးရောဂါပိုဆိုးမသွားအောင်လို့ဘလို့နေထိုင်စားတောက်သင့်တယ်လဲဆိုတာသိရမယ့်ကျန်းမာရေးအစီအစဉ်တိုင်းရင်းသားသတင်းလွှာတွေကိုနားဆင်ရမှာပါအရင်ဆုံးတော့နောက်ဆုံးရထိတ်တန့်သတင်းတွေကိုဒေါခင်မျိုးတက်နဲ့မန္တန္တာချန်တို့ကြီးညာပေးပါမယ်ရှင
်အမေရိကန်ပြည်ထောင်စုရဲ့2016သမ္မတရွေးကောက်ပွဲကိုရုရှားကနေဂျန်ဝင်ဆွတ်ဖက်မှုလုပ်တဲ့ဆိုတဲ့ဆွတ်ဆွဲမှုနဲ့ပတ်သက်ပြီးဗဟိုအစိုးရရဲ့ဘယ်စုံစမ်းစစ်ဆေးမှုမျိုးကိုမဆိုနိုင်ငံတော်ရှေ့နေချုပ် Jeff Sessions တရားဥပဒေအရစိန်ခေါ်လိုက်ပါပြီ။သူဟာလွှတ်တော်မှဖြစ်တဲ့တာဝန်ထမ်းဆောင်နေချိန်သမ္မတ Trump ရဲ့စီးပွားရေးအဖွဲ့ဝင်တူအဖြစ်ရှိနေချိန်မှာအမတ် Session ဟာရုရှားနိုင်ငံဆိုင်ရာသံမတ်ကြီး Sergey Kislyak နဲ့ရွေးကောက်ပွဲမတိုင်ခင်နှစ်ကြိမ်တွေ့ဆုံခဲ့ပေမဲ့သူ့ကိုရှေ့နေချုပ်ရာထူးအတွက်အတီးပြုတ်ဖို့ကြားနာပွဲအတွင်းဒါကိုထုတ်ဖော်မပြောဘဲထိန်ချန်ထားတယ်လို့ The Washington Post သတင်းစာကရေးသားခဲ့တဲ့နောက်မှာ Mr. Session ကသတင်းတောက်တွေကိုတွေ့ဆုံပြောကြားခဲ့တာဖြစ်ပါတယ်။သူဟာရုရှားတမ်မတ်ကြီးနဲ့တွေ့ဆုံပြီးမဲဆွယ်ပွဲကိစ္စတွေပြောမပြောမေးခွန်းတွေထုတ်နေကြတာဖြစ်ပါတယ်။ဒီကိစ္စအတွက် Mr. Session စနေနဲ့ကင်းကင်းရှင်းရှင်းဖြစ်အောင်လုပ်ဖို့ပါတီနှစ်စလုံးကလွှတ်တော်အမတ်တချို့ကတောင်းဆိုခဲ့ကြသလိုတချို့ Democratic Party ဝင်တွေကတော့သူဟာကြမ်းကြိမ်ပြီးလိန်ညာသူလို့ဆက်ဆွဲကြပြီးနှုတ်ထွက်တဲ့လို့ပြောဆိုကြတာပါသူအနေနဲ့ကြားနာပွဲမှာသမ္မတ Trump ရဲ့စီးဝင်းအဖွဲ့နဲ့ရုရှားတို့ကြားအဆက်အသွယ်ရှိမရှိမေးခွန်းအထောက်ခံရတာသာဖြစ်ပြီးအထက်လွှတ်တော်အမတ်နဲ့လက်နက်ကိုင်တပ်ဖွဲ့များရေးရာကော်မတီဝင်ဖြစ်နဲ့တွေ့ဆုံခဲ့ခြင်းရှိမရှိမေးမြန်းတာကိုခံခဲ့ရတာမဟုတ်တဲ့အတွက်ပြန်ပြီးဖြေကြားနိုင်ခြင်းမရှိခဲ့ဘူးလို့ကျက်တဲ့ပရိနေမှာသတင်းတောက်တွေကိုပြောကြားခဲ့တာပါသူအနေနဲ့ဘသူ့ကိုမှလမ်းလွှဲပြီးပြောဆိုဖို့ဘယ်တော့မှမရည်ရွယ်ခဲ့ပါဘူးလို့လည်းပြောပါတယ်သူဟာရုရှားတမ်မတ်ကြီးနဲ့ဇူလိုင်လထဲမှာတစ်ခါစက်တင်ဘာလမှာတစ်ခါတွေ့ဆုံပြီးတွေ့ဆုံခဲ့တာဖြစ်ပြီးဒါဟာသမ္မတ Trump သမ္မတဖြစ်ရင်းနဲ့ဘာမှမပတ်သက်ဘူးလို့လည်း Mr. Sessions ကပြောပါတယ
်အမေရိကန်ပြည်ထောင်စုမှာဆောက်လုပ်ခဲ့ဘူးသမျှတွေလည်းကုန်ကျစရိတ်အများဆုံးဖြစ်တဲ့စစ်သည်မော်ကြီးကိုကြည့်ရှုဖို့သမ္မတ Donald Trump ဟာကြာတာပြည်နယ်က Virginia ပြည်နယ်ကသင်္ဘောချင်းကိုတွားရောက်ခဲ့ပါတယ်ဒါဟာဆိုရင် American စစ်အုံစရိတ်ကိုတိတိတသားတိုးမြင့်မှုဒီသတင်းပတ်ထဲဂတိပေးခဲ့တာကိုအလေးပေးထင်ရတဲ့အစီအစဉ်လည်းဖြစ်ပါတယ်စစ်သုံးစိတ်တုံးမြင့်သုံးဆွဲမဲ့အကြောင်းကိုတော့လွတ်တော်နှစ်ရက်ရှိမှပြောကြားတဲ့အဓိကမိန်ကုန်းမတိုင်ခင်ဒီသတင်းပတ်ထဲမှာပဲသမ္မတ Trump က Fox and Friends မနက်ခင်းရုပ်သံလွှင့်အစီအစဉ်မှာပြောဆိုခဲ့တာဖြစ်ပါတယ် Virginia ပြည်နယ် Newport News မြို့ဒီတင်မောချင်းကအကုန်ကျများပြီးတော့ကြန့်ကြာမှုတွေနဲ့ကြုံခဲ့ရတဲ့73ဘီလီယံတန်ဖိုးရှိတဲ့ဒီ USS Gerald R. Ford စစ်တမောကြီးပေါ်မှာသမ္မတ Trump ကသူ့ရဲ့ကာကွယ်ရေးအသုံးစရိတ်တွေဦးစားပေးမဲ့အစီအစဉ်တွေကိုချပြသွားမှာဖြစ်ပါတယ်။စစ်တမောကြီးကိုတော့ရင်းနှွေးငွေကနေလျှက်စစ်သုံးဖြစ်ပြောင်းလဲမှာဖြစ်တယ်လို့တိုင်းပြည်မှာရှိတဲ့အကောင်းဆုံးစစ်လက်နဲ့ဆက်သွယ်ရေးကိရိယာတွေနဲ့စနစ်တွေတက်ဆင်သွားမှာဖြစ်တဲ့အကြောင်းသင်္ဘောဆောက်လုပ်နေတဲ့ Huntington Ingalls ကပြောပါတယ်။စစ်တမောကြီးကိုတော့ဒီနှစ်ကုန်မှာရေးချနိုင်လိမ့်မယ်လို့လည်းမျှော်လင့်ရပါတယ်ရှင်။
စီးရီးယားနိုင်ငံကအဲစစ်သွေးကြော်တွေထိန်းချုပ်ထားတဲ့ပေါမာရာမြို့ကလေးကိုဒုတိယအကြိမ်ဖြစ်နဲ့ပြန်ပြီးသိမ်းပိုက်နိုင်ပြီလို့စီးရီးယားစစ်တပ်ကကြေညာနေမှာပြောကြားပါတယ်။စီးရီးယားဆိုရဟာမြို့တစ်မြို့လုံးကိုထိန်းချုပ်ထားနိုင်ပြီလို့အစိုးရစစ်တပ်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အခုလိုပြန်ပြီးထိန်းချုပ်နိုင်တာဟာရုရှားဘက်ကလေကြောင်းအထောက်အကူတွေကြောင့်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။အဲစစ်သွေးကြော်တွေရဲ့တက်တွေဟာတနင်္ဂနွေနေ့မှာအဲ့ဒီမြို့ကနေစတင်ပြီးဆုတ်ခွာကြတာဖြစ်ပြီးအင်္ဂါနေ့မှာတော့အစိုးရတက်တွေဟာပါမာရာမြို့ပြင်ကိုဝင်ရောက်နိုင်ခဲ့တယ်လို့ပြောပါတယ်။ကျေတပရင်းနေ့အစောပိုင်းမှာတော့တိုက်ပွဲအောင်မြင်တဲ့အကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကိုကာကွယ်ရေးဝန်ကြီးဆာဂီရှိုဂျူကပြောကြားခဲ့တယ်လို့ရုရှားဆိုကပြောခွင့်ရကပြောကြောင်းရုရှားသတင်းတွေမှာဖော်ပြနေပါတယ်။စီးရီးယားတက်တွေကိုရုရှားကလေကြောင်းထောက်ကူတွေပေးနေတဲ့အတိုင်းအတာနဲ့ပတ်သက်ပြီးတော့အသေးစိတ်ကိုတော့ထုတ်ဖော်မပြောကြပါဘူး
။ပြင်သစ်သမ္မတရွေးကောက်ပွဲမှာထိတ်ကပြေးနေတဲ့မယ်ရီလက်ပန်ဟာ IS သွေးကြွအကြမ်းဖက်အဖွဲ့ကရရက်ဆက်ဆက်တပ်ဖြတ်နေတဲ့ဓာတ်ပုံတွေကို2015ခုနှစ်ကလူမှုမီဒီယာကွန်ရက်စာမျက်နှာ3ခုမှာဖော်ပြခဲ့မှုနဲ့ပတ်သက်ပြီးတော့ထောင်ဒဏ်3နှစ်နဲ့ငွေဒဏ်ဒေါ်လာ 89,000 ဆောင်ရမယ့်အခြေအနေနဲ့ရင်ဆိုင်နေရပါတယ်။လက်ရရင်ဥပဒေပြုလွတ်တော်အမတ်လက်ပန်းဟာလွတ်တော်အမတ်တဦးအနေနဲ့ရရှိထားတဲ့လူငိမ့်ချမ်းသာ권ကိုရုပ်သိမ်းဖို့အတွက်ဥရောပလွတ်တော်မှာကြာတာပရင်းနေ့ကမဲခွဲဆုံးပြတ်ခဲ့ကြတဲ့အတွက်လည်းအကြမ်းဖက်မှုဓာတ်ပုံတွေဖြန့်ဝေမှုနဲ့အရေးယူခံရမယ့်အခြေအနေတွေပေါ်ပေါက်လာခဲ့တာဖြစ်ပါတယ်။လက်ပန်းကတော့သူ့ရဲ့သမရမဲဆွယ်ဘဲကိုထိခိုက်အောင်လို့ရည်ရွယ်တဲ့နိုင်ငံရေးလှုပ်ရဖြစ်ကြောင်းပြောဆိုသွားခဲ့ပါတယ်။သူ့အနေနဲ့အိုင်ယက်စစ်သွေးကြွတွေတက်ဖြတ်နေတဲ့ဓာတ်ပုံ2ပုံ3ပုံကိုပိတ်ပုတ်ခဲ့ပြီးတော့ဒါဟာအိုင်ယက်စစ်သွေးကြွအဖွဲ့ရဲ့လက်ချက်ဖြစ်တဲ့ဒီတက်ဖြတ်မှုကိုလည်းရှုံချခဲ့တဲ့အကြောင်းပြင်သစ်သတင်းဌာနတွေကကြာတာပရင်းတွေကပြောဆိုခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းတခြားသူတွေကိုစုံစမ်းစစ်ဆေးတာတွေမလုပ်ဘဲသူ့ကိုသာစစ်ဆေးတဲ့အပေါ်မှာလည်းမေးခွန်းထုတ်ခဲ့ပြီးတော့သူဟာလွတ်တော်အမတ်တယောက်အနေနဲ့အိုင်ယက်စစ်သွေးကြွအဖွဲ့ကိုရှုံချခဲ့တဲ့သူဖြစ်တဲ့အကြောင်းလက်ပန်းကပြောဆိုသွားခဲ့ပါတယ်ရှင်။
New American Tan မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝင်အမေရိကန်တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံအရှိတောင်ပိုင်းဒေသမှာမြန်မာနိုင်ငံရခိုင်ဘက်ကနေထွက်ပြေးလာတယ်လို့ပြောတဲ့ Rohingya Muslim ဥယေဘယ်လောက်ရှိတယ်ဆိုတာကိုသိရအောင်ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကသံကောင်းစင်းစပြီးကောက်ယူနေပါပြီ။ Gauchess Bazar ဒေသမှာရှိတဲ့ဒုက္ခသည်စခန်းတွေမှာနေထိုင်သူဘယ်လောက်ရှိတယ်ဆိုတာကိုသိရအောင်ကောက်ယူနေတာဖြစ်ပြီးဒါဟာလူသူမနေတဲ့ကျွန်းကိုရွှေ့ပြောင်းပေးဖို့လှုပ်ဆောင်မှုရဲ့အစိတ်ပိုင်းတစ်ခုလို့ဘင်္ဂလားဒေ့ရှ်အရာရှိတွေကပြောပါတယ်။အစပိုင်းမှာတော့ဒုက္ခသည်စခန်းတွေထဲမှာရောအပြင်မှာပါနေထိုင်နေကြတဲ့မြန်မာနိုင်ငံသားမိသားစုဝင်အစီရင်ကိုပထမဆုံးကောက်ယူမှာဖြစ်ပြီးနောက်ပိုင်းမှာတော့အလုံးစုစုပေါင်းဘယ်နှယောက်ရှိရဲဆိုတာကိုသိရဖို့စီရင်ကောက်မယ်လို့ဘင်္ဂလားဒေ့ရှ်သံကောင်းစင်းဌာနအရာရှိဝီဟီဒါရာဂမန်က AFP သတင်းဌာနကိုပြောပါတယ်။ရ ेंजर တွေကိုဘင်္ဂလားပင်လယ်အော်ရက်ကတန်ကာချက်တွန်းကိုပို့ပေးမယ်ဘင်္ဂလားဒေ့ရှ်အစိုးရအစီအစဉ်တွေအတွက်အခုလိုသံကောင်းစင်းကောက်တာလို့လည်းပြောပါတယ်။အခုလိုကောက်ယူမှုကအနည်းဆုံး3လလောက်ကြာနိုင်ပြီးဒါဟာအစိုးရကသူတို့ကိုရွှေ့ပြောင်းပေးရမှာအကျိုးရှိစေဖို့ရည်ရွယ်တယ်လို့လည်း Caucasus Bazar စီမံခန့်ခွဲမှုအလီဟိုစင်ကပြောပါတယ်။ဘင်္ဂလားဒေ့ရှ်မှာ Ranger 4သိန်းလောက်နေမယ်လို့အစိုးရကခန့်မှန်းထားတယ်လို့အဲ့ထက်က 9,300 လောက်ဟာမနစ်ကအောက်တိုဘာအရေးခင်နောက်ပိုင်းထွက်ပြေးလာကြသူတွေဖြစ်နိုင်တယ်လို့ပြောပါတယ်။အခုလိုရွှေ့ပြောင်းနေရချတာပေမဲ့ကျွန်းဟာရေကြီးတဲ့အန္တရာယ်ကျရောက်လို့ရှိတဲ့နေရာဖြစ်ပြီးရေကြီးခြင်းတကြုံလုံးရေမြုပ်နေတတ်တာမို့ဘင်္ဂလားဒေ့ရှ်အစိုးရရဲ့ဒီရွှေ့ပြောင်းအစီအစဉ်ကိုလူခွင့်အဖွဲ့တွေကပြင်းပြင်းထန်ထန်ဝေဖန်ကြပါတယ်။
အေးဘက်ဖြန်းလာတဲ့အခါတောက်လေးရှိတဲ့ဆေးဝါးတွေမှာပါဝင်တဲ့ဆူဒိုအက်ဖက်ဒရင်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကတရားမဝင်စိတ်ကျဆေးထုတ်လုပ်ရမှာဒီအဓိကအသုံးပြုနေတဲ့အတွက်တင်ပို့ခွင့်တားမြစ်ဖို့ရာစီစဉ်နေတဲ့အကြောင်းမိုးရစေဝါတိုက်ဖြတ်ရေးတာဝန်ရှိသူတွေကပြောပါတယ်။ရာဘားလိုလူသိများတဲ့စိတ်ကျဆေးပြားတွေအသုံးပြုလာနေတဲ့ပြဿနာကိုအာရှတလွားကအစိုးရတွေရင်ဆိုင်နေရပြီးတော့ဘင်္ဂလားဒေ့ရှ်တနိုင်ငံထဲမှာနှစ်စဉ်ခန့်မှန်းခြေဒေါ်လာတန်း3000ဘူးလောက်ရောင်းချနေတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာနေ့စဉ်ရာဘာစိတ်ကျဆေး2တန်းလောက်ကိုသုံးဆွဲနေပြီးတော့အများစုကတော့ဥပဒေစိုးမိုးမှုမရှိတဲ့မြန်မာနိုင်ငံနဲ့နေဆက်ဒေသကတခွဲကန်းတွေမှာထုတ်လုပ်တာဖြစ်တယ်လို့လည်းဘင်္ဂလားဒေ့ရှ်နဲ့နိုင်ငံတကာမွေးရစေဘာတိုက်ဖြတ်ရေးအရာရှိတွေကပြောပါတယ်။ဆူရိုအက်ဖက်ဒရင်တင်သွင်းခွင့်တားမြစ်ဖို့ပြီးခဲ့တဲ့လနောက်ပိုင်းမှာအတည်ပြုခဲ့ပြီးတော့မကြခင်တရားဝင်ကြေညာမယ်လို့လည်းဓာကမြို့တော်မှာရှိတဲ့မွေးရစေဘာထိန်းချုပ်ရေးဌာနအရာရှိ3ဦးကိုကိုးကားပြီးတော့ Writers သတင်းမှာဖော်ပြထားပါတယ်။
တရုတ်ဆူရ သတင်းမီဒီယာတွေမှာတန်ကိုရီးယားထွက်ကုန်တွေကိုသဘိတ်မှောက်ဖို့နဲ့ဒဏ်ခတ်အရေးယူမှုတွေလုပ်ဖို့အတွက်တောင်းဆိုလာကြပါတယ်။ဒါဟာတန်ကိုရီးယားကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Lotte Group နဲ့တန်ကိုရီးယားကာကွယ်ဝင်ကြီးဌာနတို့ကြားသဘောတူညီမှုတစ်ခုရတာကြောင့်ဖြစ်ပြီးဒီသဘောတူညီချက်ကနေတန်ကိုရီးယားမှာအမေရိကန်ဒုံးလက်နဲ့ကာကွယ်စနစ်ချထားမှာကိုခွင့်ပြုဖို့အတွက်ဖြစ်လာနိုင်တဲ့လမ်းကြောင်းတစ်ခုဖြစ်လာတာအတွက်ကြောင့်ဖြစ်ပါတယ်။ဒါပေမဲ့တန်ကိုရီးယားကိုဒဏ်ခတ်တဲ့နေရာမှာတရုတ်နိုင်ငံဖို့သူ့ရဲ့စီးပွားရေးကိုပြန်ပြီးမထိခိုက်စေဘဲဘလို့ဒဏ်ခတ်မယ်ဆိုတာကမေးစရာဖြစ်လာပါတယ်။ဒါအပြင်ဒီလိုသဘိတ်မှောက်တာဟာလည်းလက်တွေ့ကြတဲ့အဖြေလို့အလုံးကမယူဆကြပါဘူး။ဒီသဘောတူညီချက်ထွက်လာခဲ့ချိန်မှာတောင်ကိုရီးယားဆိုင်တွေကိုသဘိတ်မှောက်ဖို့နဲ့မကဘဲတောင်ကိုရီးယားရုပ်ရှင်တွေနဲ့ကုန်ပစ္စည်းတွေကိုပါသဘိတ်မှောက်ပြီးတရုတ်လူထုကတုံ့ပြန်ကြဖို့အတွက်တရုတ်အစိုးရသတင်းစာကပန်ကြားခဲ့တာဖြစ်ပါတယ်။အမျိုးသားရေးဝါဒီတွေထောက်ဝင်နေတဲ့တရုတ်ကွန်မြူနစ်ပါတီရဲ့ပံ့ပိုးမှုရတဲ့ပြည်သူ့နေစဉ်သတင်းစာမှာလည်းတတ်လို့ခေါ်တဲ့ဝင်းဟင်မြင့်ဒုံခွင်ဒုံစနစ်တက်စင်လှုပ်ဆောင်မှုဆုံးဖြတ်ချက်အတွက်တောင်ကိုရီးယားနိုင်ငံဟာဆေးခါးရေးနဲ့ကြုံရမယ်ဆိုတဲ့ခေါင်းစဉ်နဲ့ပြင်းပြင်းထန်ထန်ဝေဖန်ရေးသားထားပါတယ်
။ပါကစ္စတန်အစိုးရရဲ့တစ်တော့ပြန်လည်ထိန်းသိမ်းရေးကျပြန်းတဲ့လှုပ်ရှားမှုကနေ2015ခုနှစ်ကစလို့နိုင်ငံရဲ့အနောက်မြောက်ပိုင်းဒေသတစ်လျှောက်မှာတစ်ပင်တန်းပေါင်း950စိုက်ပျိုးနိုင်ခဲ့တဲ့အကြောင်းတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။တချိန်ကတစ်တော့ထူထပ်တဲ့ပြည်နယ်တစ်ခုအဖြစ်ဟိန္ဒူကုရှ်တောင်တန်းဒေသမှာထင်ရှားခဲ့တဲ့နေရာမှာမြေယာပျက်စီးဆုံးရှုံးမှုတွေကိုတားဆီးနိုင်မှုမျှော်လင့်ချက်နဲ့2018ခုနှစ်နောက်ဆုံးထားပြီးတော့တစ်ပင်တန်း1000စိုက်ပျိုးရေးလင်းနစ်တာစီမံကိန်းကိုခိုင်ဘာပထွန်ခွာပြည်နယ်အစိုးရကစတင်ခဲ့တာဖြစ်ပါတယ်။တစ်ပင်ပေါင်းတန်း1000ဆူနာမီလို့တရားဝင်အမည်ပေးထားတဲ့စီမံကိန်းကတိုးတက်မှုအခြေအနေတွေကိုအသိမှတ်ပြုတဲ့အနေနဲ့ပြည်နယ်ရင်းမှာအုပ်ချုပ်နေတဲ့ပါကစ္စတန် PTI ပါတီတာဝန်ရှိသူတွေနဲ့ခေါင်းဆောင်တွေဟာအစ္စလာမဘတ်မြို့တော်မှာကြာသပတေးနေ့ကစုဝေးခဲ့ကြပါတယ်။နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့မန္တနာချမ်းတို့ကြီးညာပေးခဲ့ကြတာပါရှင်။VOA ရဲ့အခုထုတ်လွှင့်မှုတွေကိုလိုင်းဒိုမီတာ2432နဲ့40တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ burmese.voanews.com မြန်မာပိုင်း website ပေါ်မှာလည်းနားဆင်နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook ပေါ်ကနေပြီးတော့လည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုတစ်ခါတော့သတင်းဆောင်မတွေဘက်ကိုလှည့်ပါအောင်မယ်။ VOA တန်လွှင့်ဌာနရဲ့85နှစ်ပြည့်ပွဲအထိမ်းအမှတ်အကြောင်းမပြောခင်မှာ88မျိုးဆက်တွေနိုင်ငံရေးပါတီတစ်ခုတည်ထောင်ဖို့စ조사နေကြတဲ့အကြောင်းကိုပြောပြရစီ။2020ခုနှစ်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ဖို့ရည်ရွယ်ပြီးတော့88မျိုးဆက်ခေါင်းဆောင်တွေနိုင်ငံရေးပါတီတစ်ခုကိုတည်ထောင်ဖို့အတွက်စတင်ဆောင်ရွက်နေပါတယ်။ပြည်သူလူထုအကျိုးစီးပွားကိုရှေ့ရှုတဲ့နိုင်ငံရေးပါတီတစ်ခုဖြစ်အောင်ရည်ရွယ်ဆောင်ရွက်နေတာလို့88မျိုးဆက်ခေါင်းဆောင်တယောက်ဖြစ်တဲ့ဦးကုကူကြီးက VOA ကိုပြောပါတယ်။ဘလို့မူဝါဒတွေဦးစားပေးဆောင်ရွက်မှုတွေနဲ့ပါတီထောင်သွားမှလဲဆိုတာကိုမတ်တင်ကြီးထိုက်ကဆက်သွယ်မေးမြန်းတဲ့အခါမှာဦးကုကူကြီးကအခုလိုစဖြေပါတယ်ရှင်။
ကျွန်တော်တို့2020ရွေးကောက်ပွဲအမီတော့ကျွန်တော်တို့နယ်ဒေသတွေကိုပါဖြန့်ပြီးတော့စီးရုံးတာတွေပါတီတိဆောက်ရေးလုပ်ငန်းတွေကိုကျွန်တော်တို့2018 2019မှာအဓိကကျွန်တော်တို့အဲတာဝန်ယူပြီးတော့ဆောင်ရွက်ဖို့ရှိပါတယ်
။အဲ့တော့အဓိကဘယ်သူတွေပါကြမလဲရှင
်။အဲ့ဒါကကျွန်တော်တို့ဒီ forum ဒီတွေ့ဆုံဆွေးနွေးပွဲပြီးသွားတဲ့အခါကျတော့မှကျွန်တော်တို့ပြောလို့ရပါမယ်။အခုကတော့ကျွန်တော်တို့ပြည်မြောက်ရေးအတွက်စပြီးတော့အလုံးဝိုင်းပြီးတော့ဥပဒေဆောင်ရတယ်ပြောပါမယ်။ဒါ88အဖွဲ့တွေတွေကတော့ဥပမာကျွန်တော်တို့ကကိုမြာအေးဒါကျွန်တော်တို့88ကလေးကလည်းတွဲခဲ့တဲ့ကိုမင်းစေရတို့အစရှိတဲ့ပြင်ဒါကျွန်တော်တို့တော်တော်များများလူချင်းတွေပါကြပါတယ
်။အဲ့တော့ဒီ88မျိုးဆက်တွေရဲ့ဒီပါတီအဖြစ်ထွက်ပေါ်လာမလားဒါမှမဟုတ်ဒီနိုင်ငံရေးပါတီတစ်ခုအနေနဲ့ထွက်ပေါ်လာပြီးတော့ပါဝင်ခြင်းတဲ့လူတွေစိတ်သဘောထားတိုက်ဆိုင်သူတွေအဲ့လိုဖွဲ့စည်းမှလားရှင်ဒီဖွဲ့စည်းမဲ့ဟိုကနဦးအခြေခံတဲ့ဟိုပုံစံကဘယ်လိုပါလဲ
။ဟိုအခြေခံတာကိုလိုက်ကကျွန်တော်တို့ကဒီပြည်သူလူထုရဲ့အကျိုးစီးပွားကိုရှေ့ရှုတဲ့ဘူဝါဒများကိုအခြေခံတဲ့ပါတီတစ်ချက်ပေါ်လာဖို့ဆိုပြီးကြေကြေပြန့်ပြန့်ဆိုတော့ဖွဲ့စည်းဖို့လည်းစဉ်းစားထားပါတယ်။အဲတော့ဒါကြောင့်မလို့ဟိုပါတီရဲ့နာမည်ရွေးချယ်မယ်ဆိုရင်တောင်မှဒီ88ရှေ့လို့ဆိုတဲ့နာမည်ကိုကျွန်တော်တို့သုံးမှာမဟုတ်ပါဘူး။ကျွန်တော်တို့မျိုးဆက်အားလုံးကြေကြေပြန့်ပြန့်ပေါ်နိုင်အောင်ကျွန်တော်တို့ဖြည်းဖြည်းစဉ်းစားထားကြပါတယ
်။အခုပါတီကတော့ဟိုအခြေခံမူအဖြစ်ဘာကြီးဘလို့မူဝါဒမျိုးဖြစ်လာနိုင်ပါသလဲရှင်အခုတို့အဲ့ဟာနဲ့ပတ်သက်ပြီးတော့စဉ်းစားထားချက်ရောရှိပါပြီလား
အခုကျွန်တော်တို့ကတော့အခြေခံကြဆုံးတော့ကတော့ပြည်သူလူထုရဲ့အကျိုးစီးပွားကိုအခြေခံတဲ့ရှေ့ရှုတဲ့နိုင်ငံရေးပါတီတွေပေါ်ထွန်းရေးဆိုတာကိုကျွန်တော်ရည်ရွယ်ပါတယ်ဒါကြောင့်မလို့အဲ့ဒီဟာကအမှန်ကြေပြတ်ပါတယ်ကျွန်တော်တို့ဒီ forum တွေ့ဆုံဆွေးနွေးပွဲပြီးသွားတဲ့အခါကျတော့ဒီမူဝါဒပိုင်းဆိုင်ရာတွေကျွန်တော်တို့ထပ်ပြီးတော့အသေးစိတ်အကြောခံရမယ့်ဟာတွေရှိပါတယ်ဆိုတော့ဘုနာကဒီဘူးရကြတယ်ဆိုတော့ပညာရေးပဲဖြစ်ဖြစ်ကျန်းမာရေးပဲဖြစ်ဖြစ်နောက်ဆုံးအခွန်အခောက်ဟလာဒီဘာနာရေးကိစ္စတွေကသာပြည်သူလူထုရဲ့အကျိုးစီးပွားကိုအခြေခံတော့ရှေ့ရှုတော့ဆိုတာဟာအဲ့ဒီ ရည်ရည်ချက်အပေါ်မှာပဲတနည်းအသေးစိတ်မူဝါဒတွေကလည်းထင်ရှားတော့မှာဖြစ်ပါတယ်နော
်ဒီ2015ရွေးကောက်ပွဲကာလတုန်းကတော့ဒါဥက္ကိုကိုကြီးတို့အနေနဲ့ဒါ NLD နဲ့ပူးပေါင်းမယ်ဆိုတော့ဟို NLD မှာပါဝင်ဖို့ဆိုတော့ကိစ္စတွေလည်းရှိခဲ့ပါသေးတယ်ဒါမျိုးတွေဖြစ်တော့မလာဘူးပေါ့နော်ဆိုတော့အခုပါတီတက်တက်ထောင်းနေဆိုတော့ဒါဟာဟိုအတိုက်ခံဒါမှမဟုတ်လို့ရှင်လဲဒီလက်ရှိအာဏာရပါတီအပါဝင်ပါတီတွေကြားထဲမှာဟိုဘလို့ပုံစံမျိုးကြောင့်ဒီလိုတီးတန့်ပေါ့နော်ပါတီထောင်ရတဲ့ရည်ရွယ်ချက်ပေါ့ဘလို့ပုံစံမျိုးနဲ့ရည်တည်ဖို့ပါလဲ
ဟိုအဓိကကတော့ကျွန်တော်တို့ဒါ88ကာလတုန်းကဆိုရင်ကျွန်တော်တို့ဒါကျောင်းထဲမှာစတင်ဆန္ဒပြခြင်းတုန်းကဒီဓမ္မဆိုချက်တွေလမ်းကျင်ပါတီကလိုအချက်ပဲပါတီမှတောင်းမှာကျွန်တော်တို့ရည်တည်ခွင့်လည်းမရှိဘူးပေါ်လည်းမပေါ်သေးပါဘူးအဲ့ဒီချိန်မှာကလေးကကျွန်တော်တို့စတင်ဆောင်ရွက်ခဲ့တယ်ပြီးတဲ့အချိန်မှာလည်းပဲပါတီဖွဲ့စည်းဖို့အတွက်ကိုကျွန်တော်တို့တိုက်တွန်းအကြံပေးတာဒီကျွန်တော်တို့ကိုယ်တိုင်နဲ့စဉ်းစားချက်တွေအများကြီးရှိခဲ့ပါတယ်သို့တော့ဒီမိုကရေစီပြုပြင်ကြောင်းလဲမှုမှာပထမအဆင့်အနေနဲ့အရင်စနစ်ဟောင်းကိုဖယ်ရှားဖို့ကျွန်တော်တို့စူးစမ်းတဲ့အခါမှာကျွန်တော်တို့အင်အားကောင်းကောင်းနဲ့ကျွန်တော်တို့ဒီမိုကရေစီဘက်ကအင်အားစုတွေအနိုင်ရအောင်ဆိုတဲ့မူဝါဒနဲ့ဝိုင်းရံနဲ့ပံ့ပိုးတဲ့အခမ်းကဏ္ဍကနေပြီးတော့ပဲကျွန်တော်တို့ဆောင်ရွက်ခဲ့ပါတယ်။အဲ့တော့နောက်တစ်ချက်ကျွန်တော်တို့ထပ်ပြီးတော့ကြိုးစားတဲ့အခါမှာတော့88ကျွေးတော်တန်ဖြစ်တဲ့ဒီမိုကရေစီရရှိရေးတို့ရေးဆိုတာကဘ ഹു ဝါဒထုံးကားအောင်ကျွန်တော်တို့ဆောင်ရွက်ရမယ်ဆိုတဲ့ကျွန်တော်တို့တမိုင်းပေးတာပေါ့ကျွန်တော်တို့မပြီးသေးပါဘူး။ဒါကြောင့်မလို့ရေရှည်မှာဟလာပါတီတွေ A B C D E အဲ့လိုရှိတဲ့အထဲကနေပြီးတော့မှဘယ်ပါတီကိုပုံပြီးတိုက်ညက်တက်လို့ရွေးချယ်လဲဆိုတော့ဒီနိုင်ငံရေးခြေမှုအဆင့်ထိရောက်ဖို့အတွက်ကျွန်တော်တို့ကြီးရွယ်ပြီးတော့ဒီလိုပါတီကိုထူထောင်တာဖြစ်ပါတယ်။နောက်ကျွန်တော်တို့ကိုနိုင်ကလည်းအသက်အရွယ်ဖြတ်တန်းမှုကျွန်တော်တို့ဘူးတူတာအတွေ့အကြုံတွေကိုလက်တွေ့အကောင့်ထဲပုံနိုင်ဖို့ဆိုတာကနိုင်ငံရေးပါတီတရက်ဖွဲ့စည်းထူထောင်မှတာလည်းရင်ကျွန်တော်တို့မူဝါဒဆိုင်ရာကျွန်တော်တို့အယူအဆတွေကျွန်တော်တို့သဘောထားတွေကိုလက်တွေ့အကောင့်ပြထုတ်နိုင်မှာဖြစ်ပါတယ်
ဒါကတော့88မျိုးဆက်ကောင်းဆောင်တယောက်ဖြစ်တဲ့ဥက္ကိုကိုကြီးကိုမတ်သိန်ကြီးထိုက်ဆက်သွဲမေးမြန်းခဲ့တာပါရှင်အခုဆက်ပြီးတော့ဒီတိုင်းရင်းသားနိုင်ငံရေးသတင်းတစ်ခုကိုလည်းဆက်ပါအောင်မယ်27ရာစုပင်လုံညီလာခံကိုဒုတိယအကြိမ်ကျင်းပတဲ့အခါမှာနိုင်ငံရေးဆိုင်ရာကိစ္စရပ်တွေတင်ပြဆွေးနွေးနိုင်ဖို့ချင်းပြည်နယ်ထန်တလန်မြို့မှာမြို့သားအဆင့်နိုင်ငံရေးဆွေးနွေးပွဲကိုမတ်လ10ရက်နေ့အထိကျင်းပခဲ့ပါတယ်အဲ့ဒီဆွေးနွေးပွဲကနေနိုင်ငံရေးဆိုင်ရာဆုံးဖြတ်ချက်၈ခုကိုချမှတ်နိုင်ခဲ့ပါတယ်1948ခုနှစ်ပင်လုံစာချုပ်ထဲမှာပါတဲ့ခွဲထွက်ခွင့်ဆိုတာကိုချင်းမျိုးသားတွေရဲ့နိုင်ငံရေးဆုံးဖြတ်ချက်ထဲမှာထည့်သွင်းစရာမလိုဘူးလို့လည်းဆုံးဖြတ်ခဲ့ကြပါတယ်။အကြောင်းစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းခြေဆိုင် VOA သတင်းတောက်နိုင်ကွန်းအင်ကတင်ပြပါမယ်ရှင်
။ဟုတ်ကဲ့ပါ။ February 28ရက်နေ့မှာစပြီးချင်းပြည်နယ်ထန်တလန်မြို့မှာ၃ရက်သာကျင်းပခဲ့တဲ့ချင်းမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲဟာကျင်းပပြီးစီးခဲ့ပြီးဖြစ်ပါတယ်။ဒီနိုင်ငံရေးဆွေးနွေးပွဲမှာလာမယ့်27ရာစုပင်လုံညီလာခံမှာတင်ပြနိုင်ရေးအတွက်နိုင်ငံရေးဆိုင်ရာဆုံးဖြတ်ချက်တွေချမှတ်နိုင်ခဲ့တယ်လို့ချင်းမျိုးရာစစ်နိုင်ငံရေးဆွေးနွေးပွဲကြီးကြပ်ရေးကော်မတီဥက္ကဋ္ဌပူးစုဘွဲကပြောပါတယ်
အဲ့ဒါစစ်တပ်ပြင်လို့လာခိုင်းချင်းကြီးတို့တကယ်တမ်းဆိုတော့အားလုံးအောင်မြင်စေရတဲ့ဟောနိုင်ငံရေးပိုင်ဆိုင်ရာအနေနဲ့ကတော့အားလုံးအဲ့ဒါကိုဥတည်ပြီးတော့ဟိုဆုံးဖြတ်ချက်ချထားတာဖြစ်တယ်
။ဒီနိုင်ငံရေးဆွေးနွေးပွဲကနေ1948ခုနှစ်ပင်လုံစာချုပ်မှာပါရှိခဲ့တဲ့ခွဲသက်ခွေကိုချင်းမျိုးရာစစ်နိုင်ငံရေးပုံသဘောတူညီချက်သက်မှာမထည့်သွင်းဖို့သဘောတူညီခဲ့တယ်လို့ချင်းမျိုးရာတာဦးသွက်ဖက်သွေးမှုတုံးစလိုင်းသက်နီကပြောပါတယ်
။အဲ့ဒီခွဲသက်ခွေကကျွန်တော်တို့ဆွေးနွေးချက်မှာထွက်လာပါတယ်ပင်လုံစာချုပ်တက်ကခွင့်ပြုဖို့ဆိုတာအခုဒီနေ့ကျွန်တော်တို့သွားနေတဲ့နိုင်ငံရေးဆွေးနွေးပွဲဆိုတာကျွန်တော်တို့ NCA ဒီနေ့ချင်းချစ်စီပြုတာပါအဲ့ဒီကကျွန်တော်တို့သဘောတူချက်ချက်လားဒုတာဝန်ဖြစ်တဲ့ဒီချောင်းဆိုမပြုခွေရအချက်ချအနာအခုအဲ့ဒီနဲ့ခွင့်ပြုခွင့်ဆိုတာကျွန်တော်သွားနေတဲ့ချစ်စီဒီနေ့တွေ့နေပါတယ်အဲ့ဒါကြောင့်အဲ့ဒါမှဖြစ်
ပင်လုံစာချုပ်မှာပါရှိတဲ့ခွဲသက်ခွေဟာမြန်မာနိုင်ငံရဲ့2008အခြေခံဥပဒေမှာဒုတာဝန်ရေးသုံးပါနဲ့တော်လကောင်း MCA သဘောတူညီမှုစာချုပ်ပါသဘောတူညီချက်နဲ့ကွဲလွဲမှုရှိနေတဲ့အတွက်မထည့်တာဖြစ်တယ်လို့စလိုင်းသက်နေကပြောပါတယ်။ဒါ့အပြင်လက်ရှိဖော်ဆောင်နေတဲ့ Federal ပြည်ထောင်စုစနစ်အရခွဲသက်ခွေရေးစရာမလိုဘူးလို့လည်းသူကဆိုပါတယ်။ချင်းမျိုးရာဒီမိုကရက်တစ်ပါတီသွေးမှုနဲ့စလိုင်းကျဲဦးပြည်ထောင်အနေနဲ့ကတော့ခွဲသက်မှုရှိမရှိဆိုတာဇာရွက်နဲ့ဖွဲ့စည်းပုံဥပဒေမှာရေးသားယုံနဲ့သက်ဆိုင်မှုမရှိဘူးလို့ပြောပါတယ်။
ဒီခွဲထွက်တာမခွဲထွက်တာဟာအဲ့လိုဒီစာနဲ့ရေးထားချင်းနဲ့မရေးထားချင်းနဲ့ခွဲချစ်ဖို့အခြေခံဥပဒေမှာထည့်သွင်းထားချင်းနဲ့မထည့်သွင်းထားချင်းနဲ့ဘာမဆိုင်ပါဘူးလို့ကျွန်တော်ကယူဆတယ်ဒါကဟိုရေးလည်းပဲခွဲထွက်တဲ့လူတွေကတော့ဟိုခွဲထွက်တာပဲမခွဲထွက်တဲ့လူတွေကမခွဲထွက်ဘူးလေဆိုတော့စာနဲ့ရေးချင်းနဲ့မရေးချင်းနဲ့ဒီခွဲထွက်ခွင့်ကတိတ်ပြီးတော့မဆိုင်ဘူးလို့
ကမ္ဘာနိုင်ငံရေးဖြစ်စဉ်ရနိုင်ငံရေးရည်မှန်းချက်အမျိုးသားကျိုးစည်းပွားတူညီမှုရှိရင်ပူးပေါင်းမှာဖြစ်ပြီးအကျိုးစည်းပွားဆန့်ကျင်လာမယ်ဆိုရင်ခွဲထွက်တတ်တဲ့ဖြစ်စဉ်တွေရှိနေတဲ့အတွက်စာထဲမှာရေးသားယုံနဲ့မလုံလောက်သေးဘူးလို့လဲဆိုပါတယ် ထန်တလာမြို့မှာကျင်းပခဲ့တဲ့ပရမအကျင့်ချင်းမျိုးရာစစ်နိုင်ငံရေးဆွေးနွေးပွဲမှာအနာဂတ်ဖက်ဒရယ်ဖွဲ့စည်းပုံနဲ့ပတ်သက်တဲ့အချက်ရှိချက်ဖြစ်တဲ့အချုပ်အခြာတန်းတူရေးကိုပိုင်ပြတန်းခွင့်စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုမှုတိုင်းသားလူနည်းစုရခွေရေးကိုကာကွယ်ခြင်းဒီမိုကရေစီလူခွေရေးကျမ်းမှတန်းသူမှုဘာသာရေးကိုအခြေမခံသောနိုင်ငံစတဲ့အချက်တွေကိုဆွေးနွေးခဲ့ပြီးအခြ အရဖက်လူမှုဖွဲ့စည်းတွေပါဝင်တဲ့ပါဝင်ထိုက်သူတွေစုစုပေါင်းကိုယ်စားလှယ်960ဦးတက်ရောက်ခဲ့ပါတယ်။နိုင်ငံရေးဆွေးနွေးပွဲချင်းပရေးအတွက်ချင်းမြင့်နယ်ဟာကာမြို့မှာပြုလုပ်ခွင့်ရဖို့ချင်းဖွဲ့စည်းတွေအနေနဲ့တောင်းဆိုထားပေမဲ့အစိုးရကနေခွင့်မပြုတဲ့အတွက်သံတလန်မြို့မှာကျင်းပခဲ့ရပါတယ်။အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကနေထွက်ရှိမဲ့အဖွဲ့ရဲ့ပုံသဘောတူညီချက်တွေကိုသက်ဆိုင်ရာလုပ်ငန်းကော်မတီနဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီတို့ကနေတဆင့်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကို27ရာစုပြည်လုံးညီလာခံမှာပြန်လည်တင်သွင်းသွားမှာဖြစ်ပါတယ်။ဒေသလိုက်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကိုလက်ရှိမှာကရင်ပြည်နယ်တနင်္သာရီတိုင်းဒေသကြီးပိုးအကိုပိုင်းအုတ်ချွတ်ခွေရဒေသ၊ပဲခူးတိုင်းချင်းမြင့်နယ်တွေမှာကျင်းပပြည်စည်းခဲ့ပြီးဖြစ်ပါတယ်။ဒါပေမဲ့ရှမ်းပြည်နယ်တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSC ဒေသမှာတော့အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကိုအစိုးရကနေတတ်မှတ်ပေးထားတဲ့နေရာမှာကျင်းပဖို့မဖြစ်နိုင်တဲ့အတွက်ကျင်းပရေးစီစဉ်မသေးချာသေးသလိုရခိုင်ပြည်နယ်အတွင်းမှာလည်းအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပခွင့်ရဖို့ရခိုင်အဖွဲ့တွေအနေနဲ့လည်းကြိုးစားနေစေအခြေအနေမှာရှိနေပါတယ်ခင်ဗျာ။
ရှင်များရှင်မြန်မာနိုင်ငံမှာလူ့အခွင့်အရေးအခြေအနေတွေဟာစိုးရိမ်စရာတွေရှိနေစေဖြစ်တာကြောင့်ကုလသမဂ္ဂကဆုံးဖြတ်ချက်တည်းရဲ့ချမှတ်ပြီးတော့စောင့်ကြည့်သွားဖို့ဒီသတင်းပတ်ထဲကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှာတိုက်တွန်းမှုတွေရှိခဲ့ပါတယ်။အရသာစိုးရိမ်တက်လာခဲ့တဲ့ပြီးခဲ့တဲ့နှစ်ထဲတုန်းကကုလသမဂ္ဂမှာထူးထူးခြားခြားဆုံးဖြတ်ချက်မချပြစ်ခဲ့ပေမဲ့ဒီနှစ်မှာမြန်မာနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေတွေကိုနိုင်ငံတကာကတကြော့ပြန်အာရုံစိုက်ခံလာရတာဟာဘာကြောင့်များလဲဆိုတာကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးသွားမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့VOA Facebook မှာလည်းမှတ်ချက်တွေကိုရေးသားပေးပို့ထားလို့ရပါတယ်။စနေညဓာတ်ရိုက်လေးလိုက်အစီအစဉ်ကအကျိုးဆုံးပါတယ်ရှင
်။သောတာရှင်တွေပါဝင်ဆွေးနွေးနိုင်ဖို့အချိန်မီဆက်သွယ်ကြပါလို့ထပ်ပြီးတော့ဖိတ်ခေါ်ပါတယ်ရှင်။သောတာရှင်များရှင်။ဘာသာစကား50နီးပါးနဲ့ထုတ်လွှင့်နေတဲ့ VOA ဌာနကြီးကနေပထမဆုံးစတင်အတန်းလွှင့်ခဲ့တာ2019ခုနှစ် February 1ရက်နေ့တုန်းက85နှစ်ပြည့်သွားခဲ့ပါတယ်။85နှစ်ပြည့်အထိမ်းအမှတ်ပွဲကိုဝါရှင်တန်မြို့တော်က VOA ရုံးချုပ်မှာမနေ့ကြာသပတေးနေ့တုန်းကကျင်းပခဲ့တာမှာ VOA မြန်မာပိုင်းမှာအရင်တုန်းကတာဝန်ထမ်းဆောင်ခဲ့ကြသူတွေကတက်ရှိထင်ရှားရှိနေကြတဲ့ဝန်ထမ်းဟောင်းကြီးတချို့လည်းလာရောက်ပါဝင်ခဲ့ကြပါတယ်။ပြီးခဲ့တဲ့85နှစ်အတွင်း VOA ရဲ့ပြောင်းလဲမှုတွေအပေါ်သူတို့ရဲ့အမြင်တွေအပါအဝင်85နှစ်ပြည့် VOA မွေးနေ့ပွဲအကြောင်းကိုတော့မတ်အင်ဂျင်နိုင်ကတင်ဆက်ထားပါတယ်ရှင်။
This is the Voice of America, Washington, D.C., signing on.
အခုကြားခဲ့တာကတော့1942ခုနှစ် February 1ရက်နေ့မှာစတင်ထုတ်လွှင့်ခဲ့တဲ့သမိုင်းဝင် VOA Radio အသံဖြစ်ပါတယ်။ဒုတိယကမ္ဘာစစ်ကာလစစ်သတင်းတွေကိုအချိန်နဲ့တပြေးညီထုတ်လွှင့်ခဲ့ပြီးတဲ့နောက်85နှစ်တာကာလအတွင်းကမ္ဘာတစ်လွှားဖြစ်ပျက်ခဲ့တဲ့အခြေအနေတွေကို Radio အသံလိုင်းတွေနဲ့တမကရုပ်သံအပါအဝင် Internet Website တွေအပြင်social media တွေဖြစ်တဲ့ YouTube, Facebook, Twitter, Podcast တွေကနေဘာသာစကား50နီးပါးနဲ့ဓာတ်ရိုက်တင်ဆက်နေပါတယ်။မြန်မာနိုင်ငံအတွက်လည်း VOA American တန်လွှင့်ဌာနအနေနဲ့အရေးပါတဲ့အခန်းကဏ္ဍကနေဆက်ပြီးရှိသွားမှာဖြစ်တယ်လို့ VOA အကြီးအကဲ Amanda Bennett ကပြောသွားပါတယ်။
I want to wish the Burmese service a happy anniversary along with the rest of Voice of America.
ဒီနေ့ဌာနတစ်ခုလုံးနဲ့အတူမြန်မာဌာနအတွက်မင်္ဂလာရှိတဲ့နှစ်ပတ်လည်နေ့ဖြစ်ပါစေလို့ကျွန်မဆုတောင်းချင်ပါတယ်။ကျွန်မမြန်မာနိုင်ငံကိုမကြခင်ကပဲသွားခဲ့တာပါ။မြန်မာလူမျိုးတွေမြန်မာနိုင်ငံနဲ့ပတ်သက်လို့တိတ်ကိုဂုဏ်ယူပါတယ်။ VOA American အသံအနေနဲ့လည်းမြန်မာနိုင်ငံအတွက်အရေးပါတဲ့အခမ်းကဏ္ဍကနေဆက်ပြီးရှိသွားမှာတည်ကြပါတယ်။
VOA 85နှစ်ပြည့်ခမ်းနားကိုတက်ရောက်လာတဲ့မြန်မာဌာနမှူးဟောင်းဦးခင်မောင်ထေကတော့မြန်မာဌာနဖြတ်သန်းခဲ့တဲ့သမိုင်းကြောင်းကိုအခုလိုပြောပါဗျ။အဲ
့တော့85နှစ်တာအတွင်းမှာ VOA ဖြတ်သန်းလာတဲ့ခရီးကတော့တည်တဲ့အတိုင်းပဲအဲကြမ်းတမ်းလာလည်းရှိတယ်ဟလာအများကြီးအောင်မြင်လာလည်းရှိတယ်ကျွန်တော်တို့နှက်ပြစ်ခံရလည်းရှိတယ်အများကြီးပါပဲ။သို့တော်လည်းပဲအဲသမိုင်းကို နောက်ဆုံးချုပ်ပြောရရင်တော့ဒီနေ့အချိန်ခါမှာ VOA ဟာအင်မတန်မှထူးခြားထက်မြက်ပြီးတော့မြန်မာပြည်သူတွေရဲ့အကျိုးဒီမိုကရေစီအကျိုးလူ့ခွင့်ရေးအကျိုးအားလုံးရဲ့အကျိုးအတွက်ကျွန်တော်တို့ဟာမမမမနဲ့ယက်တီဆောင်ရွက်နေတဲ့အနေအထားမှာရှိတဲ့အတွက်ကြောင့်ဒီနေ့အဲ့ဒီတာဝန်ကိုပခုံးတန်းဆောင်ရွက်နေတဲ့မျိုးဆက်သစ်တွေကိုချီးကျူးပါတယ်ဂုဏ်ယူပါတယ်အောင်မြင်ပါစေလို့ဆုတောင်းပါတယ် VOA အတွန့်ရှိပါစေလို့ပဲနောက်ဆုံးစုတောင်းပတနာပြုပြစီခင်ဗျာ
ဝိုင်းတော်သားဟောင်းတဦးဖြစ်တဲ့ဦးချစ်ဦးကတော့အရင်နဲ့လက်ရှိ VOA မြန်မာဌာနပြောင်းလဲလာပုံကိုအခုလိုပြောသွားပါရစေ
။ရင်တော့ကျွန်တော်တို့ခင်မာတော့ကတော့ရေဒီယိုတစ်မျိုးပဲရှိတာပေါ့ရေဒီယိုတစ်မျိုးပဲဆိုရင်တနေ့ကိုနှစ်ကြိမ်လွှင့်တယ်မနေ့တစ်ခါညနေတစ်ခါဒီ TV တို့ဘာလို့ဆိုတော့ကအဲဒီကစလုပ်ဖို့ဆိုပြီးတော့တင်နန်းပေးတာတို့ဘာလို့အဆင်မရှိသေးတယ်အဲဒီတော့တရင်ကိုတော့အရင်မြောင်လိုက်ရတာပေါ့လေအခုဟာတော့ VOA ဖွင့်လိုက်တယ်ဆိုလို့ရှိရင်ရေဒီယိုမကတော့ဘူး TV လည်းရှိတယ်နောက်တစ်ခါ VOA ကအတန်လွှင့်တဲ့အပိုင်းတွေရုပ်တန်လွှင့်တဲ့အပိုင်းတွေကိုဒီ TV နဲ့ရေဒီယိုကပဲကြည့်ဖို့နားထောင်ဖို့မလိုတော့ဘူး Facebook တို့ Podcast တို့ Twitter တို့စသဖြင့်ဒီလိုတခြားနည်းတွေနဲ့လည်းနေကိုရောက်တဲ့အရက်ကနေကိုရှိရရက်ကနေနားထောင်လို့ရအောင်ဖန်တီးပေးထားတယ်ကြည်လို့ရအောင်ဖန်တီးပေးထားတယ်ဒါတွေဟာခင့်မိတဲ့ဤသည့်တွေကို VOA ကတုံးလာတာကိုအထင်ရှားပြသတာပဲ
အရင်ဝိုင်းတော်သူဟောင်းဖြစ်ပြီးလက်ရှိအမေရိကန်အစိုးရလေယာစိုက်ပျိုးရေးဌာနလုပ်ငန်းခွင်အငင်းပွားမှုတွေဖြန့်ပြေးရေးအရာရှိဒေါ်မြမြမြိုင်ကတော့ VOA မှာလုပ်ခဲ့ရတဲ့ဝန်ထမ်းတအုပ်အနေနဲ့ဂုဏ်ယူမိကြောင်းအခုလိုပြောသွားပါတယ်
VOA ဆိုတာမြန်မာပြည်ရလူတွေကအရန်ကိုနားထောင်နေနားထောင်နေအခုဆိုကြည့်ရှုတဲ့ဌာနရေးတွေဖြစ်တဲ့အတွက်ဂုံသေးခါကိုမြင့်တင်ပေးတဲ့အတွက်လည်းအထူးကိုယူပါတယ်အထူးကျေးဇူးတင်ပါတယ
်နောက်ထပ်ဝိုင်းတော်သားဟောင်းတအုပ်ဖြစ်တဲ့ဦးဆန်းမြင့်ကတော့သူတို့ခေတ်ကသတင်းဆိုရင်ရေဒီယိုကိုပဲအားကိုးခဲ့ရတယ်လို့ဆိုပါတယ
်အဲ့ဒီအချိန်ကမြန်မာပြည်မှာလည်းမီဒီယာကမောင်းချခံထားတာဟုတ်အဲ့လိုကသိပ်ပြီးတော့မီဒီယာလည်းသိပ်မကျေပြန်သေးဘူးရီယိုပဲအကုန်းနေရတာ။ဟိုမီဒီယိုနားထောင်မှကပပုဒ္ဒရာရကြတယ်ဗမာပြည်ကလူတွေက။အဲ့တော့ဘီယိုရဲ့အများကြီးအကျိုးပြုခဲ့တယ်လို့ကျွန်တော်ယူဆပါတယ်
။အရင်နဲ့လက်ရှိတူညီတဲ့အချက်ကတော့ VOA အနေနဲ့ဗတ်မလိုက်ပဲသတင်းတွေကိုမှန်မှန်ကန်ကန်ထုတ်လွှင့်နိုင်အောင်ကြိုးပမ်းအားထုတ်တာဖြစ်တယ်လို့ဝိုင်းတော်သားဟောင်းဦးထွန်းအောင်ကပြောသွားပါတယ်။
ကျွန်တော်တို့ဆွဆွဲတာပေါ့အရင်တော့ကတော့ဗာလဲဟိုဝါဒဖြန့်နေအမေရိကန်အစိုးရရဲ့ဝါဒတွေဖြန့်နေကျွန်တော်တို့ကဝါဒကိုမဖြန့်ဘူးအမေရိကန်အစိုးရမကောင်းတော့ဘူးသတင်းစာတွေကဝေဖန်လို့ရှိရင်အဲ့ဒီသတင်းစာတွေကဝေဖန်တဲ့အတိုင်းကျွန်တော်တို့ကလုပ်ရပါတယ်ဘယ်သူမှမရှောင်ပါဘူးသမဏအမှားလုပ်ခဲ့တဲ့အတွက်သမဏအမှားတဲ့အကြောင်းကိုကိုယ်တိုင်ကိုအသင်ကျွန်တော်နှွင့်ရပါတယ်ကျွန်တော်ကအဲ့တော့ VOA ကိုအဲ့ဒီမှာစဝင်ကစားလူတွေရှိတယ်အဲ့တော့သူကမေးတယ်ကျွန်တော်တို့ဟာအဲ့လိုလုပ်လို့ရလားလဲသမဏကိုအဲ့လိုလုပ်လို့ရလားလဲဟာမဟုတ်ဘူးကျွန်တော်တို့ကဂျာအမှန်တိုင်းနှွင့်ရတာသမဏကြီးမကောက်ဘယ်သူပဲဖြစ်ဖြစ်အစိုးရရောပါရောဆိုပြီးတော့အဲ့ဒါကတော့မပြောင်းလဲဘူးနော်အဲ့ဒါကကျေနပ်ဖွယ်ကောင်းပါလေ
မနေ့က VOA ရုံးချုပ်မှာကျင်းပတဲ့ VOA 85နှစ်ပြည့်အခမ်းအနားမှာအမေရိကန်လွှတ်တော်အမတ်တွေရဲ့ဂုံပြုနှုတ်ခွန်းဆက်စကားပြောကြားချက်တွေနဲ့ VOA အတန်လွင့်အစီအစဉ်တွေနဲ့ပတ်သက်လို့နိုင်ငံတကာမှာဘလို့ထိရောက်မှုရှိခဲ့လဲဆိုတဲ့ရုပ်သံပြသမှုအစီအစဉ်တွေအပါအဝင်နိုင်ငံတကာအကနဲ့ဂီတဖျော်ဖြေပွဲတွေလည်းပါဝင်ပါတယ်။ဒါ့အပြင်မြန်မာဌာနအပါအဝင်အခြားဘာသာစကားဌာနတွေကလူမျိုးအလိုက်ရိုးရာဝတ်စုံတွေကိုလည်းဝတ်ဆင်ပြသခဲ့ပါတယ်ရှင်။
VOA အတန်လွှင့်မှု85နှစ်ပြည့်အထိမ့်အမှတ်အကြောင်းကိုမတ်အင်ဂျင်နိုင်တင်ဆက်ခဲ့တာပါရှင်။ဒီ85နှစ်ပြည့်အထိမ့်အမှတ်ပွဲအကြောင်းရုပ်သံအစီအစဉ်ကိုလည်းအခုညနေ 9:00 နာရီမှာထုတ်လွှင့်မဲ့ VOA နေ့စဉ် TV တရင်လွှာမှာအပြည့်အစုံကြည့်ရှုရမှာဖြစ်ပါတယ်ဆိုတာကိုကြိုတင်အသိပေးပါရရှင်။အခုထုတ်လွှင့်နေတဲ့ VOA အစီအစဉ်တွေကို Radio ကနေသာမကအင်တာနက် Online ပေါ်ကနေလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ burmese.voanews.com Internet ဆာမျက်နှာနဲ့ VOA Burmese News Facebook ဆာမျက်နှာတွေပေါ်ကနေလည်းနားဆင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန် nile ten nai ga ni negin ten nai chi de chein phit par de nyane gin so bai 6 nai gwe ga ni 9 nai thi si sin go line do 16 19 ne 25 meter de ma thau lwin pe ni par de nya bai 9 nai ga ni 10 nai thi si sin go do line do 24 25 ne 32 do ga ni phan yu na sin nai par de di si sin go nya 9 nai a si sin pi pi chin nya 10 nai ma pyan le pi thau lwin pe ni par de khanya BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်2019မတ်လ3ရက်တောက်ချာနေမနက်ခင်းထုတ်လွှင့်ချက်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါပြီမနက်9နာရီအထိလိုင်းဒိုမီတာ32 40နဲ့49အပြင်လိုင်းလက်မီတာ190ကနေလည်းထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေထဲမှာဆိုရင်တော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်တစ်ခါ
TikTok ဖြည်းဖြည်းမှုကိုဦးမီဝါဒနာတာလောက်တာပြီးတရားခိုင်တဲ့ဖြစ်လို့ဘူးရှင်ဆိုတာပြီးတဲ့နေဖြစ်တော့မယ်ဆိုလို့ဆိုတော့ဟောက်ဝဲနေပါလေ
တွေးဒိုယောဂရဲ့နောက်ဆက်တွဲဆိုးကျိုးတွေမခံစားရအောင်လို့ဆင်ခြင်နေထိုင်သင့်တဲ့ဘဝနေထိုင်မှုပုံစံအကြောင်းတင်ဆက်ထားတဲ့ကျန်းမာရေးအစီအစဉ်နဲ့တိုင်းရင်းသားဒေသတွေကအကြောင်းသိရမယ့်တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါသေးတယ်ရှင်။အရင်ဆုံးတော့မနေ့အစီအစဉ်တိုင်းမှာတင်ဆက်ပေးနေတဲ့အင်္ဂလိပ်စာသင်ခန်းစာကိုအလှည့်ပေးပါရစေ။ American စကားပြောမှာသုံးနှုန်းပြောကြတဲ့ idiom အသုံးနှုန်းတွေကိုဒေါ်လှလှတန်းကပြောပြပါလိမ့်မယ်ရှင်။
ဒီကနေ့မနေ့တင်ပြမယ့် idiom အသုံးကတော့
a slap on the wrist
ဖြစ်ပါတယ်။စာလုံးပေါင်းက a တခါတခု s l a p slap a slap ကတခါရိုက်တာပုတ်လိုက်တာ t h e the w r i s t the wrist ကလက်ကောက်ဝတ်လို့အဓိပ္ပာယ်ရပါတယ်။စကားပိုက်ခလုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့လက်ကောက်ဝတ်ကိုရိုက်လိုက်တာပုတ်လိုက်တဲ့သဘောပေါ့ရှင်လူတူဦးအပြစ်လို့ရင်လှုပ်တဲ့အပြစ်နဲ့ကိုက်ညီတဲ့အပြစ်ဒဏ်ကိုဥပဒေအရတော့ခံရစမြဲပါဒါပေမဲ့လူကိုခင်လို့မူကိုပြင်လို့ရတယ်ဆိုတဲ့လူဖွဲ့စည်းမျိုးမှာဆိုရင်တော့ပြစ်မှုကဘယ်လောက်ပဲရှိလေပါစေဘယ်သူသားဘယ်သူသမီးဖြစ်ပါတယ်ဆိုရင်ကျူးလွန်တဲ့အပြစ်ကြောင့်ခံတဲ့အပြစ်ဒဏ်ကိုမခံရပဲအပြစ်ပေးမခံရတာတက်တက်တသားပေါ့ပေါ့တန်တန်ပဲအပြစ်ပေးခံရတာမျိုးကို slapon the wrist ဆိုပြီးတင်စားပြောလို့ရှိပါတယ်ဆိုလိုတာကတော့လက်ကိုပုတ်ပြီးတံပေးလိုက်ုံနဲ့ပြီးသွားတဲ့အပြစ်ဒဏ်မျိုးပေါ့ရှင်ဒီသုံးနှစ်ပတ်သက်လို့ George ကပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် John is the son of a business tycoon. He was involved in a bad accident which was his fault. But the police let him go with a slap on his wristwhich angered the other party.
John ကစီးပွားရေးလုပ်ငန်းရှင်တထေးကြီးတူရဲ့သားပေါ့သူကားတိုက်တာတော်တော်လေးအခြေအနေဆိုးတယ်သူ့ဘက်ကအပြစ်ဖြစ်ပြီးမယ်ရဲကသူ့အပြစ်ကိုပေါ့ပေါ့တန်တန်နဲ့ပဲလွှတ်ပေးလိုက်တယ်ဟိုဘက်အဖွဲ့ကတော့ဒေါသထွက်တာပေါ့လို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် John is the son of a business tycoonHe was involved in a bad accident, which was his fault. But the police let him go with a slap on his wrist, which angered the other party.
Julo ne piga chile bime, tete dada pobo dana ne, lo be like de, taitin lo api piji makanya wuso yin, belu biomle.
A slap on the wrist.
Lo biolo ya bari, era garo, digrimine, jimpia giri, ijim tome pipari.
လာတဲ့စီစဉ်တင်ဆက်တာဖြစ်ပါရရှင်အင်္ဂလိပ်စာသင်ခန်းစာရေဒီယိုနဲ့ TV အစီအစဉ်တွေကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာပေါ်ကနေလည်းလေ့လာနိုင်အောင်စီစဉ်ပေးထားပါရရှင်အခုတော့ပတ်စဉ်အစီအစဉ်တွေအလှည့်ကိုရောက်ပါပြီတိုင်းရင်သတင်းလွှာကိုမတင်ဆက်ခင်မှာကျမရဲ့အစီအစဉ်ကိုထုတ်လင်းပါရစေသွေးတူးယောဂအဖြစ်များလာနေတဲ့မြန်မာနိုင်ငံမှာဘဝနေထိုင်စားတောက်ပုံတွေကိုဂရုစိုက်ကြဖို့အရေးကြီးတယ်လို့ကျမရဲ့ပညာရှင်တွေကထောက်ပြနေကြပါတယ်သွေးတူးယောဂဘာကြောင့်ဖြစ်ပြီးတော့ဘယ်လိုကြောက်တင်ကာကွယ်နိုင်ပါသလဲတခါဒီသွေးတူးယောဂရှိနေပြီဆိုတာကိုရောဘယ်လိုကြိုသိနိုင်ပါသလဲနောက်ဆက်တွဲဆိုးကျိုးတွေမခံစားရအောင်ဘာတွေလုပ်တင်တယ်လဲဆိုတာကိုအထွေထွေယောဂကုသမားတော်ကြီးဒေါက်တာမင်းစိုးဦးကိုကိုဝင်းမင်းကမေးမြန်းပြီးတော့ကျန်းမာရေးအစီအစဉ်အဖြစ်နဲ့တင်ဆက်ထားပါရရှင
်ဟုတ်ကဲ့သမားတော်ကြီးဒေါက်တာမင်းစိုးခင်ဗျာ ကျွန်တော်တို့ဒီသွေးတိုးယောဂါဖြစ်တာကမြန်မာနိုင်ငံမှာဖြစ်တဲ့အနေအထားဘယ်လောက်ရှိလဲဆရာကြီ
းမြန်မာနိုင်ငံမှာသွေးတိုးယောဂါဖြစ်တဲ့သူရတော့ကျွန်တော်လည်းတော့ကြားကြတယ
်ဟုတ်ကဲ့ဆရာဒီသွေးတိုးယောဂါကအဓိကဘာကြောင့်ဖြစ်ရလဲဆရာကြီ
းငြင်းငြင်းရှိတာပေါ့ဓမ္မဆင့်နေလို့ဆိုတော့ငြင်းငြင်းဒီကလည်းဆိုင်ပါတယ်ခုရဲ့အဖြစ်အမင်းစိမသာခြင်းနဲ့သွေးတိုးယောဂါရှိတဲ့ဆိုလို့ရှိရင်ဒီလိုဖြစ်တာပါတော့ခုရဲ့နေဆိုင်မှုပုံစံပေါ့အဝါဒနဲ့သိက္ခာစီစဉ်ယောဂရှိနေကျမကြီးဆက်ရှာမှုကိုယ်နဲ့ဆက်ရှာမှုတွေရှိနေဒါကသိက္ခာစီစဉ်တွေမှာသိက္ခာယောဂဖြစ်တာ။အဲဒါကြောင့်သိက္ခာယောဂဖြစ်နေမဖြစ်တဲ့သူတွေဟုတ်တချို့ကတည်းကသခုကြောင့်ဆိုသူတွေနေရာမျိုးရှိတယ်။အမှားဖြစ်ကိုယ်ကောင်ပြည်မှာသူတွေဖြစ်တာဖြစ်တာမျိုးလို့ဟုတ်ဆောက်ဘက်ကိုသွားတဲ့ကြေကျော်ချင်းလို့ပြောင်းကျင်တတ်တာမျိုးလို့အခုခန္ဓာထဲမှာဟောဟော်မုန်းထွက်တာမညီညာတာလေပေါ့ပြီးတော့ဒီလိုစီးလေပေါ့ဟောစီးရတေတောက်နေရလေဒီလိုရှင်လေပြေပုံချင်းကဆက်တက်ပါ
ဟုတ်ကဲ့အဲ့ခါကျတော့ဆယ်ဒီကာကွယ်နိုင်တဲ့အနေထားရောဘယ်လိုရှိလဲဆရာ
ကိုယ်နဲ့သူဆောင်ပါတာပေါ့ဒီဒီသုံးစလောက်ပုံမှန်လုပ်နေဟောလုံးနေအမျိုးမျိုးရှိအောင်ဘယ်လိုဖြစ်ကိုသင်ပြနေဟောသူလေးတောက်တာမျိုးဆက်နေချာနေရလုံးချောတောက်တာမျိုးလောပါဘူးအကြည့်ရချောင်းမကြိုက်ငွေတက်ပါရဲ့အစားအစာအလိုမျိုးခက်လေးလေးစားတတ်တဲ့ညီမဆိုလို့ရှိရင်တော့ဒီလိုကတော့ပြည့်စုံမှုအဲ့လိုမျိုးရှောင်းခြင်းနဲ့ဒီကကကြံစိတ်တော့ကဖြည်းဖြည်းမှုကိုဥိဝါဒနာတရားလောက်တာပြီးတရားခိုင်တဲ့ဖြစ်လို့ဝင်ရှိမှတာပြီးအဲ့ဒါနဲ့ဖြစ်တော့မယ်ဆိုလို့ရှိရင်တော့ပောက်ွယ်နိုင်ပါတယ်အခုကတော့အသက်၄၀ကျော်လာပြီဆိုလို့ရှိရင်တော့ပြေပုံခြင်းမှုတခြားတွေ့တဲ့မှာစိတ်ဆီတဲ့များတာလို့စိတ်ကြည့်ကြည့်ရောပါလို့ပုံမှန်ဒီကြည့်ဦးတဲ့
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီကာကွယ်တဲ့ဇာတ်ရည်ရာဖြစ်ဖြစ်ဒါမှမဟုတ်လို့ရှင်လဲမကာကွယ်နိုင်ခဲ့လို့ပဲဖြစ်ဖြစ်ပေါ့ဆရာနော်သွေးတိုးယောဂါဖြစ်လာခဲ့ပြီဆိုရင်စောစောသိနိုင်မှုဆရာကြီးဘယ်လိုလက္ခဏာတွေစောင့်ကြည့်မလဲ
သွေးတိုးကတော့ငါတို့အားဖြင့်ဘာလက္ခဏာမှကြားလို့မရှိဘူးခေါ်ကျမတွေဖြစ်ဖြစ်မှုလို့ဒီပုံလေးကြားလိုက်တဲ့အခါအဲ့တော့မှသိကျက်နေတာမျိုးသိရတာပေါ့နော်ဆိုတော့သူပုံမှန်ဒီပုံကြီးကတော့ပေါ်သေးတယ်120ပေါ်ပြတော့ရှိတယ်ရင်းကမကဘီနဲ့အောက်မှာရှိတဲ့ပုံမှန်လေးပြောတာ။တော့သွေးတို့လို့တမဖို့ဒီဒီတစ်ခါလေးစမ်းနေနေနည်းနည်းလေးညားနေနေပြစ်ဖို့တမလို့မရပါဘူး။သူကသိပေါ့ကိုတိုင်းတဲ့ခါမှာဒီစားတော့အမေရိကန်နှလုံးနဲ့ဒီကျော်ရောကများဆိုင်အပေးပြတမထားတာတော့သိကန်ကိုလေးဆုံးနေတင်လာတိုင်းရမယ်။အဲ့လိုမျိုးမတူညီတဲ့အချိန်ကာလတွေမှာသုံးကတိုင်းပြီးရတဲ့အဖြစ်အားပုံမှန်ကနေရာများပြားနေဒီအမြင့်ကြောင့်မျိုးလို့ပေါ်သေးတယ်အလေးစေပေါ်သေးကိုယ်စက်တဲ့နားကြားနေမှာတော့သိကျူတယ်မှာ
ဟုတ်ကဲ့ဆရာကုသမှုအနေထားရောဘယ်လိုရှိလဲဆရာကြီ
းဒီကိမောင်ကြီးသမီးတို့ကိုရင်းလေလို့ရှိရင်သိချက်လိုက်နားလို့ရှိရင်ဒီလိုမျိုးကြောင့်သိကျတာအဲ့လိုမျိုးကြီးတာမျိုးမဟုတ်ပါဘူးတော့တေတူဆိုတာရှိတဲ့ကလေးရှိရင်ဒီကြီးစီတစ်ချိန်လုံးအများကြီးလို့ဒီကောင်ကြီးကပြနေတဲ့ခါတိုင်းအားရောတာလေးဖြစ်နေတယ်အဲ့လိုမျိုးကောင်းတယ်ဘုရားဒီမှာကြထားရကုသပြရခေတ္တခါကျရင်အကျိုးကြီးရောကကမားပါပြီဟောတခြားဘာနဲ့ကြိပ်ပြီးရှိနေလဲဟောပြစီတိအကျိုးကြီးရောကရှိနေလားဒီထဲမှာအစီအကံများနေလားအဝလုံနေလားတော့ဒီမှာစိတ်ိတ်ပေါလားအဲ့လိုမျိုးချိန်ပြီးတဲ့ခါကျတော့ကုသမှုကြီးကိုပြရတာမျိုးရှိပါ
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဒီနောက်ဆက်တွဲဆိုးကျိုးတွေဖြစ်နေတဲ့အခါမှာဆရာကြီးဘယ်လိုမျိုးရေရှည်အတွက်ပေါ့နော်ပြင်ဆင်နေလဲဆရာကြီး
တော့ခံစားရတယ်ဆိုလို့အဓိကဘာကိုထိခဲ့လဲဆိုတော့နှလုံးနဲ့ကြိုးစောတွေကထိခဲ့ဒီကြိုးစောတွေကျင်းမှာဖြစ်တဲ့ခြေကဒီဖြစ်များနေတဲ့အခါကျတော့နှလုံးကလည်းပုံပြီးတော့အလုပ်လုပ်ပါကြိုးစောတွေကလည်းပဲထိခဲ့လို့ရှိအဲ့ဒါကျတော့နှလုံးစက်တာတွေပေါ်တာပေါ့နှလုံးပုံမှန်လုပ်လို့လုပ်တာနှလုံးကုန်လို့မမှန်တာတော့နှလုံးကြိုးစောတွေမှာတင်းမဆောင်ထိခဲ့ကြတယ်နှလုံးစက်တာပုံပြီးတဲ့အခါကျတော့ဟာအသက်ကြီးတာနှလုံးကြိုးစောကျင်းတာတွေဖြစ်တယ်ဒီလိုဆိုတော့အုံနောက်ကြိုးစောပြိတ်တယ်အုံနောက်ကြိုးစောပေါ့ဒီဆိုလို့ရှင်လာလေးချမ်းဒီကြည့်ကျင်းမှာရှိတဲ့ကျိုးကျိုးကြီးပြည့်တယ်ဆိုလို့ရှင်ရဲ့ဒီအမည်အောင်ရှိတယ်မြေတော့ဒီလက်ခံတာကိုကျင်းမှာရှိတဲ့ကျိုးကျိုးကြီးအများများပြည့်ကြတာဒီချိန်မှာတို့ရဲ့ချက်ပြည့်တဲ့အခါကျရင်ကျိုးကျိုးတွေကနေအဆီဇင်လို့ဟာရထောက်တယ်ဒီချိန်မှာသူအင်္ဂါလေးသတိနေတာအဲ့ဒါကိုသိလို့ရှင်အဲ့ဒါကိုပုံမှန်တော့နေချက်ပါမယ်
ဟုတ်ကဲ့ဆရာအခုလိုမျိုးဒီနောက်ဆက်တွဲဆိုးကျိုးတွေပြင်းပြင်းထန်ထန်မဖြစ်အောင်ပေါ့ဆရာနော်သွေးတိုးယောဂါရှိလာပြီဆိုရင်ရေရှည်မှာဒီကုသမှုအပြင်ပေါ့နော်ဒီနေပုံထိုင်ပုံစားဖို့တပ်ပုံကြောင်းဖို့နေထားရရော
ဆုံးနေဆရာဝန်ကြီးကပါခဲ့တော်မှာဆိုပြင်ကြမိပြီးတော့က 这一个老人呢，看三年啊，六年，再大再老，这个也离他们工程，当然不如啊长。我按照那个思路写，我看看刘军少不给留啊，我写了个刘万平，也弄出当我上边了。现在的地面，地头块的路，地面那家的，地块今年拆开的，三三的，父母三辈了，地震有上线，那边的上门交易，我们两家的三三的小打，什么叫打的？在打现在朋友的，发生什么上边？好，现在最大的一点，过来就像阿拉家我真的有，跟他们那家的，因为东西上都蛮多上边，好，最多块的路，最小边的，这短期的里面的这些，你大部分经济比较，都是俺们本地。那沙滩里，那些房子里的房子是安全的，中间几条就给你继续的，温度低些没，你把那把人都给冻干了，特别容易生病的，哎，你最多还得小点多少了，比如因为那个什么东西，它可以咖啡，它再好的，其实那方面的沙滩就是小点沙滩，比如那个路，那么来几十年前了，公安局的，那他们工程装的很牛，也是非常大的，那对方家的牛呢？其实搞得没多大，再讲嘛，对于我们的这种推出来的牛，啊，对于广东人对嘛，都讲到大牛，这里的牛到来没到来，留在这里先，是吧？不是的，你别讲了，那老板知道，我阿妹不去，就放心了。这在那天我们离他们西面吧，那他妈挺遥远的，就坐了晚的饭呢，他妈又在哪里？就跑不完的，大哥他不在嘛，
OK， 其实不要这么讲。
ကိုဝေးပင်စီစဉ်နေတဲ့ကျမရဲ့အစီအစဉ်ဖြစ်ပါရရှင်မလ3ရက်နေ့တောက်ချာနေမတဲ့ပိုင်း VOA အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုတခါတော့တိုင်းရင်းသားဒေသတွေမှာထူးထူးခြားခြားဖြစ်တဲ့သတင်းတွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလှအစီအစဉ်အလှည့်ကိုရောက်ပါပြီရှင်နေဆက်အခြေဆိုင်တိုင်းရင်းသားသတင်းတောက်တွေစူးစီးတင်ပြထားပါရရှင်
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအာမီပါ။ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့နိုင်ငံတော်ဒုတိယသမ္မတနဲ့ဦးဟန်နရီဘန်ဂျီယူဟာစစ်မီနယ်တောင်ပိုင်းဒေသကိုတွားရောက်ခဲ့ပါတယ်။မွန်ပြည်နယ်ကတန်လွင်တံတားချောင်းစုကိုဗိုလ်ချုပ်အောင်ဆန်းတံတားအမည်ပြောင်းလဲဖို့ပြည်သူ့လွတ်တော်အနေနဲ့လက်ခံဆွေးနွေးဖို့အတည်ပြုလိုက်ပြီးဆိုတာနဲ့ရခိုင်နဲ့ရှမ်းအမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲအတွက်အခက်ကြုံနေရတဲ့အခြေအနေတွေအကြောင်းကိုကြားကြားရမှာပါရှင်။
အမကနူပန်ပါတင်းတွေကိုနိုင်ကွင်းအိမ်နဲ့အတူတင်ဆက်သွားပါပါနိုင်ငံတော်ဒုတိယသမ္မတနှင့်ဦးဟန်ရီဘန်တီယူဟာဇာတိမြေဖြစ်တဲ့ချင်းပြည်နယ်တောင်ပိုင်းဒေသကိုဖေဖော်ဝါရီလ29ရက်နေ့ကတွားရောက်ပြီးဒေသတွင်းလိုအပ်ချက်နဲ့ဖွံ့ဖြိုးရေးအခြေအနေတွေကိုကြည့်ရှုလေ့လာခဲ့ပါတယ်အခုခရီးစဉ်ဟာနိုင်ငံတော်အကြီးအကဲဒုသမ္မတရာထူးစတင်တာဝန်ယူထမ်းဆောင်ပြီးနောက်သူ့ရဲ့ဒုတိယအကြိမ်ချင်းပြည်နယ်ခရီးစဉ်ဖြစ်ပြီးချင်းပြည်နယ်တောင်ပိုင်းဒေသမြို့ကြီးတွေဖြစ်တဲ့ကံပလက်မင်းတပ်မတူပီပလက်ဝလိုင်လင်းပီနဲ့ရေစွာတို့ကိုတွားရောက်ခဲ့တာဖြစ်ပါတယ်ဒုသမ္မတဟာမင်းတပ်မြို့စော်လောင်းကျေးရွာမှာအကောင့်ထယ်ဖို့ဆောင်ရွက်နေတဲ့ရက်ရွာအခြေပြခရီးသွားလုပ်ငန်းအာဆီယံအမွေအနှစ်ဥယျာဉ်အဖြစ်သတ်မှတ်ခံရတဲ့ခေါနူးစုံနတ်မတောင်အမျိုးသားဥယျာဉ်နဲ့လိုင်လင်ပီးမြို့လေရင်ကွင်းငယ်ဖောက်လုပ်မဲ့နေရာကိုတွားရောက်လေ့လာခဲ့ပါတယ်ဒုသမ္မတနှင့်ဦးဟန်ရီဘန်တီယူဟာပြီးခဲ့တဲ့ဖေဖော်ဝါရီလ3ရက်နေ့ကနေ6ရက်နေ့အထိချင်းပြည်နယ်မြောက်ပိုင်းဒေသကိုတွားရောက်ခဲ့ပြီးဖြစ်ပါတယ်
မွန်ပြည်နယ်ဒေသခံတွေကန့်ကွက်နေတဲ့ကြားကမော်လမြန်ချောင်းစုံကိုတွေ့ရန်ထားတဲ့တန်လွင်တရားကိုဗိုလ်ချုပ်အောင်ဆန်းတရားမြေပြောင်းလဲဖို့အစုကိုပြည်သူ့လွှတ်တော်ကနေလက်ခံဆွေးနွေးဖို့အတည်ပြုလိုက်ပါတယ်။ပြည်သူ့လွှတ်တော်ကိုစီလက်တော်မိကွန်ချမ်းကနေပြီးတော့ဒီတရားကိုဗိုလ်ချုပ်အောင်ဆန်းဆိုတဲ့အမည်နာမနဲ့ဂုဏ်ပြုသတ်မှတ်ပေးဖို့ဖေဖော်ဝါရီလကုန်မှာကျင်းပခဲ့တဲ့ဒုတိယကြိမ်ပြည်သူ့လွှတ်တော်စရုပ်တပုံမှန်စည်းဝေးမှာအစိုးတင်သွင်းခဲ့ပြီးဒီအစိုးကိုကန့်ကွက်သူနှူးနဲ့လွှတ်တော်ကနေအတည်ပြုလိုက်တာပါ။အခုလိုဒေသခံမွန်တိုင်းဒေသတွေရဲ့သဘောထားဆန္ဒကိုလှည့်လူရှုပြီးလှုပ်ဆောင်နေတာဟာNLD အစိုးရအနေနဲ့ကြွေးကြော်နေတဲ့အမျိုးသားရင်ကြားစည်းရေးတိုင်းနာပြန်လဲသွေးစည်းညီညွတ်ရေးအတွက်အပြောတရားလှုပ်တရားဖြစ်နေတယ်လို့ပြည်နယ်လွှတ်တော်ဒုတိယဥက္ကဋ္ဌဒေါက်တာအောင်နိုင်ဦးကပြောပါရယ်မွန်တန်ကားတော်တွေမွန်နိုင်ငံရေးပါတီတွေမွန်ရက်ဖက်ဖွဲ့စည်းတွေမွန်ပြည်သူတွေကတော့ဒီတရားကိုပူကျော်အောင်ဆန်းတရားလို့ပြောင်းမှာကိုလုံးဝလက်မခံပဲနှီးမျိုးစုံသုံးပြီးကန့်ကွက်သွားမယ်လို့ဒေသခံတွေကပြောပါရယ်
ပြည်တွင်းဆင့်တဲ့အကြောင်းမျိုးမျိုးကြောင့်နေဆတ်ဒုက္ခသည်စခန်းတွေမှာထွက်ပြေးတင်းရှောင်ပြီးပညာသင်ကြားနေတဲ့လူငယ်များအနာဂတ်တွေအတွက်ဒုက္ခသည်စခန်းတွေကပညာရေးစနစ်ကိုအစိုးရကတိမှတ်ပြုပေးဖို့အတိမှတ်ပြုမခံရတဲ့ကောင်းဆောင်များမှတ်တမ်းရုပ်ရှင်ပြပွဲအခမ်းအနားမှာကရင်ကျောင်းသားများကိုယ်ရဲ့ KSNG စောတူတူစစ်တန်ကပြောပါတယ်လက်ရှိဒုက္ခသည်စခန်းမှာပညာသင်ကြားနေရတဲ့လူငယ်တွေရဲ့ဘဝနောက်ခံအခြေအနေအနာဂတ်မြို့မှချက်တွေကိုဖော်ညွှန်းရည်ကူးထားတဲ့အဲ့ဒီမှတ်တမ်းရုပ်ရှင်ပြပွဲကိုဖေဖော်ဝါရီလ20ရက်နေ့ကရန်ကုန်မြို့မှာကျင်းပခဲ့တာဖြစ်ပြီးဒုက္ခသည်စခန်းတွေကအခြေအနေတွေကိုနိုင်ငံတကာအဖွဲ့အစည်းများတာဝန်ရှိအစိုးရတွေသိရှိစေဖို့ရန်အတွက်ရည်ကူးထားတာလည်းဖြစ်ပါတယ်ဒုက္ Pinya Foundation Managing Director Somyu Mintuga Pyoware.
Kitchen Binema, Painsa Bio Yuri, Ye Negate, Yo Nella Redwe, Lutu Iane, Paint Tapia Yisingu, Uwami, Simangain at Hudele, Taman Tapia Yelo Sambu, Mulu at Debulu, Nijina, Paint Tapia Yetwe, Musia Dangunga Pyoware. Yamata Monogani, Taswell Luciani, Pagan, Hukong Jaiwan, Tanai, Buddha Une Sombra Bumbamaro. Paint Tapia Yelo Sambu to a Kakashin is Hello to Gasubare. Attendom Yasubam Positare, Lutu Muya Tapia Yipoha, Pigan Hega, Kachimbin and Nia Didari Machida, Painsa Kendi, Kuchesiga Yama, Champanji Maya Topian Tagamu Kayavi, Twitter Tanyu Kuke Jadalu, Tanai Mumara, a poem to Uti Zon Kevare, Kachindi Dama, Muya Zewa Piana Muha, the Nipi the Nit Tubo Labi, Yasu Mupiatanari, Miavia Labi met, a year you move by my Anne Nidello, Tirakanega Piovare.
Yangom Yugani Diamu in the Sanare, the Dunching, the Yashise Jogo, Mumbinema, Pansi Yami Tarelu, the Do Usi Tanaga, the Dintopian Tavare, the Yamu in the Dui, the Sanare, Sanabin Yi, Quenna Sigu, Fabio Ilan now song a Bama, Pansi Mi Tarelu, Molumian Kayai, the Do Usi Tana, Latonyun Jayemu, Umi Anga, Biovare. စစ်စစ်တွေးရှိတဲ့အချက်အရာရန်ကုန်ကနေတည်လာတဲ့တစ်တွေကိုမွန်ပြည်နယ်ဘက်ပင်လယ်ထွက်ပေါက်ကနေတဆင့်နိုင်ငံခြားကိုပို့မယ်လို့တတင်းရရှိထားတယ်လို့သူကဆိုပါတယ်။တရားမဝင်တဲ့တဲဆောင်သူတွေကိုအများပြည်သူပိုင်းပစ္စည်းကာကွယ်ရေးဥပဒေပုံမှန်အပကတုံးနဲ့ဆက်လက်အမှုဖွင့်သွားမှာဖြစ်ပြီးကွင်းဆက်တွေကိုလည်းဆက်လက်ဖော်ထုတ်သွားမယ်လို့ဦးမြင့်အောင်ကပြောပါတယ်။
ကုဒတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ရှမ်းမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲကိုဖေဖော်ဝါရီလကုန်မှာကျင်းပဖို့ရာထားပြီးမယ်။ရှမ်းအဖွဲ့အစည်းတွေတောင်းဆိုထားတဲ့တောင်ကြီးနဲ့ပင်လုံမျိုးမှာမြမတက်မတော်ကနေကျင်းပခွင့်မပြုတဲ့အတွက်ကျင်းပရေးမှာမသေးချသေးတဲ့အခြေအနေမှာရှိနေပါတယ်။နမ်ဟောင်ကနေခုလိုတင်ဆက်ထားပါတယ်။ လူမျိုးအလိုက်ရှမ်းလူမျိုးအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကိုတောင်ကြီးမြို့သို့မဟုတ်တမိုင်းဝင်ပင်လုံမြို့မှာကျင်းပဖို့လျားထားပေမဲ့တပ်မတော်ကခွင့်မပြုဘဲနေစုံနယ်ဖျားဖြစ်တဲ့ရှမ်းပြည်အရှိပိုင်းမုံတော့မုံထားဖက်မှာကျင်းပဖို့ပြောဆိုခဲ့တာပါအစိုးရဖက်ကလည်းတပ်မတော်ညွန်ကြားချက်အတိုင်းလိုက်နာဖို့အကြောင်းပြန်ထားတယ်လို့ရှမ်းပြည်တပ်မတော်
ကျွန်တော်တို့ဘက်ကတောင်ကြီးမှာဒါမှမဟုတ်ပင်လုံမှာလှုပ်ဖို့ပဲစီစဉ်ထားတော့အဲ့ဒီမှာပဲလှုပ်မယ်လို့ပြောတယ်။တမရော်ဘက်ကတမပေးနိုင်တာအဲ့ဒီနေရာတွေပဲကျန်တော့တယ်။တမရော်ဘက်ကဘာမှမဆွေးနွေးနိုင်ဘူးလို့ပြောတယ်။စကွေးရနေ့မှာကျွန်တော်တို့စာရဆောင်ရေးပြီးတောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရစီစာပေးပို့ထားတယ်။ကျွန်တော်တို့ကတမရော်နဲ့ပဲညှိနှိုင်းရမယ်။တမရော်ကထောက်ခံချက်ပ
ဲ့နေရာမဆိုလွတ်လွတ်လပ်လပ်လှုပ်ပိုင်ခွင့်ရှိတဲ့လို့ပြောပါတယ်
အခုလောက်ခိုင်းတဲ့မုံထောမုံထားတော့မဟုတ်မုံပန်ဆိုတဲ့နေရာမှာတော့ရောကျွန်တော်တို့တကယ်လို့အဲ့နေရာမှာလှုပ်လို့ရှိရင်အနောက်ရှက်မရှိဘူးလို့ပြောအားမခံပါလေဒီလူအင်အားတော့400 500နဲ့တဲ့အင်အားလည်းမဟုတ်ဘူးလေကျွန်တော်တို့ဖြစ်စေချင်တာကတော့ကိုယ့်ပြည်နယ်အတွင်းမှာဖြစ်တဲ့အတွက်ကြောင့်လွတ်လွတ်လပ်လပ်နဲ့လှုပ်ခွင့်ရှိတယ်လို့ကျွန်တော်တို့မြင်တယ်
အခုလိုနေရာကန့်သတ်မှုတွေကိုအစိုးရဘက်ကလုပ်နေတာဟာရှမ်းနိုင်ငံရင်းညီလာခံဖြစ်မြောက်ဖို့မတိချာတော့တယ်လို့21ရာစုပင်လုံညီလာခံကိုရှမ်းမျိုးသားတွေတက်ရောက်ဖို့အခက်အခဲဖြစ်သွားနိုင်တယ်လို့21ရာစုပင်လုံညီလာခံဖြစ်မြောက်ရေးကော်မတီအတွင်းရေးမှူးများဖွဲ့ဝင်လည်းဖြစ်ကြားခေါင်းပါတီတွဲဖက်အတွင်းရေးမှူးနှင့်လည်းဖြစ်တဲ့စိုက်ကျော်ညွန့်ကပြောပါတယ
်တမတော်တဘောတူပြီးတော့လှုပ်ခိုင်းတဲ့နေရာတွေမှာအစိုးရဆက်အနေနဲ့တော့လှုပ်ဖို့အချိန်မပြေပါဘူးအဲ့တော့တောင်ကြီးမှာဒါမှမဟုတ်ရင်တော့ပင်လုံလိုမျိုးနေရာမှာလှုပ်ပေးဖို့ဆိုရ
ရစင်ပြထားတာရှိတယ်အစိုးပြုတ်ထားတဲ့တောင်ကြီးတမ်းမပင်လုံးမှာမရဘူးဆိုရင်တော့ဖြင့်ဘုဘကလည်းပြည်ညာမှုမရှိဘူးဆိုရင်တော့ဖြင့်ကျွန်တော်တို့ရဲ့ရှမ်းမြို့ရာစင်နိုင်ငံရေးဆွေးနွေးပွဲလှုပ်ခွင့်ဟန်တာထားနေချိန်မှာလူထုအစ်မှန်ရရှိဖို့အတွက်ရှမ်းပြည်နယ်အတွင်းမြို့နယ်50မြို့ကချင်ပြည်နယ်မွန်ကြီးမြို့စကိုင်းတိုင်းဟုံးမလင်းမြို့ ကရပြည်နယ်လွယ်ကော်မြို့မှာရှိတဲ့ရှမ်းလူထုတွေကိုကွင်းစင်တွေ့ဆုံနေတဲ့အပြင်ထိုင်းနိုင်ငံရောက်ရှမ်းလူထုတွေကိုလည်းတွေ့ဆုံသွားခဲ့ပါတယ်ရှင်ဆက်ပြီးတော့မြန်မာအစိုးရနဲ့
ရခိုင်ပြည်မှာအမျိုးသားစနိုင်ငံရေးဆွေးနွေးပွဲကျင်းပခွင့်မပြုသေးတဲ့အပေါ်မှာNCA လက်မှတ်ရေးထိုးထားတဲ့ရခိုင်ပြည်လွတ်မြောက်ရေးပါတီALB ကဘ ਹੁ
ကော်မတီဝန်တူဦးဖြစ်သူဒေါ်စောမြရာဇာလင်ကအခုလိုပြောပါတယ်။ရခိုင်ပြည်မှာအမျိုးသားဆန်နိုင်ငံရေးဆွေးနွေးပွဲလုပ်ဖို့အဆင်သင့်ဖြစ်နေပြီဆိုတဲ့အကြောင်းကိုနိုင်ငံတော်အတိုင်ပါခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့UDPGC
အမျိုးသားဆန်နိုင်ငံရေးဆွေးနွေးပွဲမလုပ်ပေမဲ့ဒီကောင်စုညီငယ်ညီလာခံနဲ့စစ်တရားစုပန်လုံးမှာကျွန်တော်တို့ကိုစားပြီးတော့ပြောစရာအကြောင်းရှိလို့ဆိုတော့အဲ့လိုမြင်ပါတယ်။အဲ့ဒါကြောင့်မလို့ဘုရားကခန့်ခင်နေမှာအမျိုးသားဆန်နိုင်ငံရေးဆွေးနွေးပွဲဟာဒီနေ့တို့ထိလုပ်ခွင့်မရသေးဘူးဆိုလို့ရှိရင်ဒါရခိုင်ပြည်နယ်မှာရှိတဲ့တရားပါမျိုးမျိုးစုတွေရဲ့အခွင့်အရေးတွေကိုကျွန်တော်ပြန် ခြေမှာအမျိုးသားဆန်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့မသေချာသေးပေမဲ့ရခိုင်ပြည်လွတ်မြောက်ရေးပါတီ ALB ရခိုင်အမျိုးသားပါတီ ANP နဲ့အရေးပါအဖွဲ့စည်းတွေစုပေါင်းပြီး22ဦးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲဖြည့်မြောက်ရေးကော်မတီကိုမကြာသေးမီကဖွဲ့စည်းထားပြီးအကျိုးရှင်းလင်းပွဲတွေလုပ်နေပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။နိုင်ငံတော်ဒုတိယသမ္မတနှင့်ဦးဟန်ရီဘန်တီယူဟာချင်းပြည်နယ်တောင်ပိုင်းဒေသကိုတွားရောက်ခဲ့ပြီးဒေသတွင်းလူအချက်နဲ့ဖွံ့ဖြိုးရေးအခြေအနေတွေကိုကြည့်ရှုလေ့လာခဲ့ပါတယ်
။သတင်းရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရာ
မဲဆက်ခြေဆိုင်တိုင်းရင်းသားသတင်းတောက်တွေစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုနားဆင်ကြရတာပါရှင်။ VOE ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို line to meter 2432.40 အဖြစ် bamis.voanews.com မှာလည်းရုပ်သံနဲ့ရောစာသားနဲ့ပါသတင်းတွေကိုဖော်ပြပေးပါရယ်။နေ့စဉ်ထုတ်လွှင့်ပေးနေတဲ့ရုပ်သံအစီအစဉ်တွေကိုလည်း VOE ရဲ့ internet စာမျက်နှာ Facebook page နဲ့ YouTube website တွေပေါ်မှာအချိန်မရွေးကြည့်ရှုနားဆင်နိုင်ပါတယ်ရှင်။
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။နိုင်ငံသားတွေရဲ့အခွင့်အရေးကိုကာကွယ်ပေးနိုင်ရေးအတွက်ရည်ရွယ်ပြီးအမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းပုံအခြေခံဥပဒေထဲမှာလူတဦးချင်းစီရဲ့အခွင့်အရေးကိုကာကွယ်တဲ့ပြင်ဆင်ချက်၃ခုနဲ့တရားမျှတမှုရှိရေးအတွက်ခုနှစ်ခုစုစုပေါင်းပြင်ဆင်ဖြည့်ဆွက်ချက်၁၀ခုကိုထည့်သွင်းဖော်ပြထားပါတယ်။အဲ့ဒီပြင်ဆင်ဖြည့်ဆွက်ချက်၁၀ခုကို The Bill of Rights နိုင်ငံသားတို့၏အခြေခံရပိုင်ခွင့်များလို့ခေါ်ဆိုပါတယ်။ဖွဲ့စည်းပုံပြင်ဆင်ချက်အမှတ်၄မှာပုဂ္ဂိုလ်ရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးပြဋ္ဌာန်းထားပါတယ်။ကိုကာယ၊အိုအိန်၊ဆာရက်စာရန်နဲ့တခြားပုဂ္ဂိုလ်ရေးဆိုင်ရာတွေကိုမလျော်မကန်ရှာဖွေခြင်း၊ဖမ်းဆီးထိန်းသိမ်းခြင်းမရှိစေရ၊ထိပါချိုးဖောက်ခြင်းမပြုရ၊ဘယ်နေရာ၊ဘယ်ပုဂ္ဂိုလ်၊ဘယ်အရာဆိုတာအတိအကျဖော်ပြထားခြင်းမရှိဘဲဖမ်းဆီးရှာဖွေဖို့ဝရမ်းမထုတ်ရလို့ဖော်ပြထားပါတယ်။အာဏာပိုင်တွေကပုဂ္ဂလိကပိုင်ဆိုင်မှုတွေကိုရှာဖွေသိမ်းဆည်းခြင်းဟာအဓိကကျတဲ့နှိမ့်နာချက်တွေဖြစ်တယ်လို့ဖွဲ့စည်းပုံအခြေခံဥပဒေကိုရေးဆွဲကြသူတွေကယူဆခဲ့ကြပါတယ်။အင်္ဂလိပ်ကိုလိုနီတွေကပုဂ္ဂလိကပိုင်အိမ်တွေနဲ့စီးပွားရေးလုပ်ငန်းတွေထဲဝင်ပြီးမ တရားတင်သွင်းခဲ့တဲ့ကုန်ပစ္စည်းတွေကို Rights of System လို့ခေါ်တဲ့ဝင်ရောက်ရှာဖွေခွင့်ဝရမ်းထုတ်ပေးတာကိုမဆာချူးဆက်ပြည်နယ်ရှင်းနေတူဖြစ်တဲ့ James Otis Jr. ကရုံးတော်မှာအဲ့ဒီအချိန်ကကန့်ကွက်လျှောက်ထားခဲ့တဲ့အပေါ်အခြေခံပြီးဒီအချက်ကိုထည့်သွင်းဖော်ပြဖို့ဖြစ်လာခဲ့တာပါ Rights of System ဟာတက်တန်းကုန်ဆုံးခြင်းမရှိဘဲတာဝန်ထမ်းဆောင်တဲ့အရာရှိတဦးကနေနောက်တဦးကိုလည်းလွှဲပြောင်းပေးအပ်လို့ရနိုင်ပါတယ်ဝင်ရောက်ရှာဖွေခွင့်ဝရမ်းရှိထားတဲ့အရာရှိတွေအနေနဲ့ပုဂ္ဂလိကအိမ်တွေကိုသူတို့ဝင်ကျင်တိုင်းဝင်လာနေတာကိုခွင့်ပြုပေးထားရတဲ့အတွက်အဲ့ဒီ Rights of System ဟာဥပဒေနဲ့ညီညွတ်ခြင်းမရှိကြောင်းဗြိတိသျှကိုလိုနီတရားရုံးမှာရှစ်နေ Otis ကရှောက်ထားခဲ့ပါတယ်။အရာရှိတွေရဲ့အစီအပါဝန်ထမ်းတွေဟာအိမ်တွေဝင်တော့တွေအတားအဆီးတွေကိုဖျက်ဆီးပြီးတွေ့ရမြင်ရကိုပါထင်တန်းကျဲလှုပ်ဆောင်ခြင်းဟာမလို့တမာစိတ်လက်စားချေလိုတဲ့စိတ်နဲ့လှုပ်ဆောင်ခြင်းပဲဖြစ်ဖြစ်အဲ့ဒီလိုအပြုမှုမျိုးအတွက်ဘယ်ရုံးတော်ကမှမေကွန်းထုတ်ခွင့်မရှိကြောင်းကြမ်းကြင်စရာမလိုပဲတန်တရားဖြစ်ုံနဲ့တင်လုံလောက်ကြောင်းလျှောက်ထားခဲ့ပါတယ်ရှစ်နှစ် Otis အဲ့ဒီအမှုကိုရှုံးနိမ့်ခဲ့ပါတယ်ဒါပေမဲ့ဗြိတိသျှကိုလိုနီအောက်မှာအဲ့ဒီလိုပုဂ္ဂိုလ်ရေးလွတ်လပ်ခွင့်ချိုးဖောက်ခံရမှုနဲ့ကျိုးကြောင်းစီလျော်မှုမရှိတဲ့ရှာဖွေမှုတွေကိုခံခဲ့ကြရတဲ့ကိစ္စရပ်တွေဟာဖွဲ့စည်းပုံအခြေခံဥပဒေကိုရေးဆွဲတဲ့ပုဂ္ဂိုလ်တွေအတွက်ထက်သွင်းစဉ်းစားစရာအကြောင်းအရာတွေဖြစ်လာခဲ့ပါတယ်ဒါကြောင့်လဲအမေရိကန်ပြည်ထောင်စုရဲ့ပထမဆုံးဖွဲ့စည်းပုံပြင်ဆင်ချက်ထဲမှာတရားမျှတမှုကြိုးကြောင်းစီလျော်ခြင်းမရှိတဲ့ရှာဖွေသိမ်းဆည်းမှုနဲ့ဆိုင်တဲ့ကိစ္စရပ်တွေကိုထည့်သွင်းဖော်ပြခဲ့ပါတယ်။ဒါကြောင့်လဲပုဂ္ဂလိကပိုင်ဆိုင်မှုတွေကိုသိမ်းဆည်းခြင်းဖန်ဆီးခြင်းလှုပ်ဆောင်တော့မယ်ဆိုရင်ခိုင်လုံတဲ့အကြောင်းပြချက်အပြင်ရုံးတော်ကထုတ်ပြန်တဲ့ဝရမ်းပါမပြုလုပ်ခွင့်ရှိပါတယ်။အဲ့ဒီဝရမ်းဟာလဲရုံးတော်ကိုတင်ပြလာတဲ့အကြောင်းပြချက်ကန့်သတ်ပေါင်းအတွင်းမှာပဲလုပ်ပိုင်ခွင့်ရှိတာဖြစ်ပါတယ်။ဝရမ်းမပါဘဲတင်ဆက်ခဲ့တဲ့ပစ္စည်းတွေဟာတရားမဝင်တဲ့ပစ္စည်းတွေဖြစ်တာကြောင့်ရာဇဝတ်ခုံရုံးမှာတသက်အဖြစ်တင်ပြခွင့်မရှိပါဘူး။20ရာစုနှစ်အတွင်းနိုင်ငံတော်တရားရုံးချုပ်တရားသူကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ပေါ်တာစတီဝတ်ရဲ့စကားအရဆိုရင်ဖွဲ့စည်းပုံပြင်ဆင်ချက်အမှတ်လေးဟာလူပုဂ္ဂိုလ်တဦးတယောက်အနေနဲ့သူ့အိမ်ထဲကိုဝင်သွားပြီးအဲ့ဒီမှာအစိုးရကကြိုးကြောင်းစီလျော်ခြင်းမရှိဘဲကျူးကျော်ဝင်ရောက်တဲ့အန္တရာယ်ကနေကင်းလွတ်ပြီးလွတ်လပ်စွာနေထိုင်ပိုင်ခွင့်ရှိတဲ့ပြင်ဆင်ချက်ဖြစ်ကြောင်းပြောကြားပူးပါရခင်ဗျာ။
အမေရိကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။သောတာရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်ပဲဖြစ်ပြီးတော့ VOA ရဲ့အားပေါ်မဟုတ်တာကိုအသိပေးပါရစေ။ VOA မြန်မာပိုင်းသောကြာနေမနဲ့အတန်ထုတ်လွှင့်ချက်တွေကိုနားဆင်နေရတာဖြစ်ပါရဲ့ရှင်။မလ3ရက်တောက်ချာနေမနေ့ဖက် VOA အစီအစဉ်တွေအတွက်နောက်ဆုံးရထိပ်တန်းသတင်းတွေကိုဒေါခင်ပြိုသက်ကတလှည့်ကြီးညာပေးပါအောင်မရှင
်။ American Tyrants ရဲ့2016သမရရွေးကောက်ပွဲကိုရုရှားကဂျန်ဝင်ဆွတ်ဖက်မှုလုပ်တဲ့ဆိုရဲဆွတ်ဆဲမှုနဲ့ပတ်သက်ပြီးဗဟိုအစိုးရရဲ့ဘယ်စုံစမ်းစစ်ဆေးမှုမျိုးကိုမဆိုနိုင်ငံတော်ရှေ့နေချုပ် Jeff Sessions ကတရားဥပဒေအရစင်ခေါ်လိုက်ပါတယ်။သူကလွှတ်တော်မှဖြစ်တဲ့တာဝန်ထမ်းဆောင်နေချိန်သမရထရန့်ရဲ့စီးဝင်းအဖွဲ့ဝင်တူဖြစ်ရှိနေချိန်မှာအမတ်ရုရှားနိုင်ငံဆိုင်ရာတမန်ကြီးနဲ့ရွေးကောက်ပွဲမတိုင်ခင်နှစ်ကြိမ်တွေ့ဆုံခဲ့ပေမဲ့သူကိုရှေ့နေချုပ်ယာဒူးအတွက်အတီးပြုတ်ဖို့ကြားနာပွဲအတွင်းဒါကိုထုတ်ဖော်မပြောဘဲထိန်ချန်ထားတယ်လို့ဝေဖန်ကြတာဖြစ်ပါတယ်။ပြင်းထန်မှရွေးကောက်ပွဲမှာထိတ်ဆုံးကပြေးနေတဲ့လွှတ်တော်အမတ် Marine Le Pen ဟာ IS အကြမ်းဖက်အဖွဲ့ကရဲဆက်ဆက်တပ်ဖြတ်နေတဲ့ဓာတ်ပုံတွေကို2015ခုနှစ်ကလူမှုမီဒီယာကွန်ရက်မှာ3ခုမှာဖော်ပြခဲ့မှုနဲ့ပတ်သက်ပြီးထောင်ဒဏ်3နှစ်နဲ့ငွေဒဏ်ဒေါ်လာ8,900ဆောင်ရမယ်အခြေအနေနဲ့ရင်ဆိုင်နေရပါတယ်။လက်ရရင်ဥပဒေပြုလွှတ်တော်အမတ်ရဲ့လွှတ်တော်အမတ်တဦးအနေနဲ့ရရှိထားတဲ့လူငင်းချမ်းသာကွင်းကိုရုပ်သိမ်းဖို့ဥရောပလွှတ်တော်မှာစက်တပရင်းနေကမဲခွဲဆုံးဖြတ်ခဲ့ကြပြီးတဲ့နောက်အခုလိုအေးအေးယူအခမ်းအနားအခြေအနေတွေပေါ်ပေါက်လာတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရှိတောင်ပိုင်းဒေသမှာမြန်မာနိုင်ငံရခိုင်ဘက်ကနေထွက်ပြေးလာတယ်လို့ပြောတဲ့ Rohingya Muslim ဥယျာဉ်ဘလောက်ရှိတယ်ဆိုတာသိရအောင်ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကသံကောင်းစင်းစပြီးကောက်ယူနေပါပြီ။ကောက်ဆက်ပစားဒေသကဒိခတဲ့စခန်းတွေမှာနေထိုင်နေဘလောက်ရှိတယ်ဆိုတာသိရအောင်ကောက်ယူတာဖြစ်ပြီးဒါကလူမနေတဲ့ကျွန်းကိုရွှေ့ပြောင်းပေးဖို့လှုပ်ဆောင်မှုရဲ့တစ်စိတ်တစ်ပိုင်းဖြစ်ပါတယ်။တေဥစွာသတင်းမီဒီယာတွေမှာတောင်ကိုရီးယားထွက်ကုန်တွေကိုသပိတ်မှုဖို့နဲ့တန်ခတ်အရေးယူမှုတွေလုပ်ဖို့အတွက်တောင်းဆိုလာနေကြပါပြီ
။ကြောက်ကြနေမတဲ့အတွက်သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ချင်ညာပေးခဲ့တာပါရှင်။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်9ဖြစ်ပါတယ်။အင်ဂျင်နီယာကတော့ Kelvin Fowler ပါ။ကျမကတော့စုမြတ်မော်ပါရှင်။ညနေဘက်6နာရီခွဲမှထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ16 kHz 1063ညလိုင်းဒိုမီတာ19 kHz 15956လိုင်းဒိုမီတာ25 kHz 11965တို့ကနေလည်းဖမ်းယူနားဆင်နိုင်ပါတယ်။ VOA အစီအစဉ်တွေကိုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်အားလုံးကိုကျမ်းမာစိတ်ချမ်းသာကြပါစေရှင်။
This program has come to you from the Voice of America, Washington.